Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ဗီယူအမေရိကန်ဇန်ကနေဒီဇင်ဘာ17ရက်တောက်ချာနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းလိုမီတာ31 32 51နဲ့အဲလိုမီတာ190လို့ပြင်ဗီယူရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီအခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာအမေရိကန်ဆေးကုမ္ပဏီ Pfizer နဲ့ Germany က BioNTech တို့ပူးပေါင်းထုတ်လုပ်တဲ့ Coronavirus စာကွယ်ဆေးဟာ COVID-19 ရောဂါကာကွယ်တဲ့နေရာမှာ 95% ရာခိုင်နှုန်းထိရောက်မှုရှိတယ်ဆိုတာကိုတွေ့ရှိပြီးတဲ့နောက်အမေရိကန်အစားအစာနဲ့ဆေးဝါးကုလသမဂ္ဂဌာန FDA ကနေနောက်ဆုံးတည်ပြုချက်ရဖို့စောင့်ဆိုင်းနေပြီဖြစ်ပါတယ်။မနေ့ကတည်းကတော့ FDA ရဲ့အကြံပေးကော်မတီကဒီဆေးကိုအရေးပေါ်အသုံးပြုဖို့အတွက်တည်ပြုချက်ပေးဖို့ထောက်ခံလိုက်ပါတယ်
။ The American public demands and deserves a rigorous
အမေရိကန်ပြည်သူလူထုကဒီကာကွယ်ဆေးနဲ့ပတ်သက်တဲ့အသေးစိတ်ကြေကြေပြန့်ပြန့်နဲ့လွတ်လပ်လပ်ဆန်းစစ်သုံးသပ်ထားတဲ့ချက်လက်တွေကိုလိုချင်နေကြပြီးရလဲရသင့်ပါတယ်လို့ FDA ရဲ့ကြံပေးကော်မတီဖွဲ့ဝင် Doran Frank ကပြောသွားတာဖြစ်ပါတယ်။အမေရိကန်မှာအခုသတင်းပတ်အစောပိုင်းကဒီအထက်မှာဗိုင်းရပ်စ်ကြောင့်လူ3100ကျော်စံချိန်တင်တည်ဆုံးခဲ့ပြီးတဲ့နောက်အခုလိုဆုံးဖြတ်လိုက်တာလည်းဖြစ်ပါတယ်။အမေရိကန်မှာတော့မနေ့ကသာပြီးနေ့နောက်ပိုင်းထိဗိုင်းရပ်စ်ကူးစက်သူဥယျာဉ်ဟာ 15.5 သန်းကျော်သွားပြီးဖြစ်ပြီးတော့တည်ဆုံးသူကလည်း 39,100 ကျော်သွားပြီးဖြစ်တယ်လို့ John Hopkins တက္ကသိုလ်ကပြောပါတယ်ခင်ဗျာ။အမေရိကန်ရဲ့အဓိကနိုင်ငံရေးပါတီကြီးနေရာစလုံးကလွတ်တော်အမတ်တွေပါဝင်တဲ့အဖွဲ့ကအဆိုပြုတင်သွင်းတဲ့ American Dollar 900 Billion တန်ဖိုးရှိတဲ့ COVID-19 ရေးပေါ်အကူအညီပေးရေးအစီအစဉ်ဟာမနေ့ကတော့သဘောတူညီမှုမရဘဲပြတ်သွားခဲ့ပါတယ်။Republican ထက်လွတ်တော်အမတ်ဒီအနေနဲ့အဓိကကြတဲ့အပေးအယူလုံညီနိုင်မှုတွေကိုတော့မဟုတ်ဘူးလို့ထက်လွတ်တော်လူများစုကောင်းဆောင်မစ်ချော်ကောင်းတော်ကပြောပါတယ်။ဒီထဲမှာပတ်စံပြတ်နေတဲ့ပြည်နယ်တွေနဲ့မြို့တွေအတွက်ဒီမိုကရက်တွေလိုချင်တဲ့ရမုံငွေဒေါ်လာဘီလီယံ160ကိုထည့်ပေးထားပြီးအပြန်အလှန်အားဖြင့် virus နဲ့ဆက်ဆက်ပြီးကုမ္ပဏီတွေအပေါ်တရားစွဲတာကိုအကာအကွယ်ပေးဖို့အတွက်ရှော့ချပေးထားတဲ့ရမုံငွေသတ်မှတ်ချက်ပေါင်းပါတယ်။ Republican Party ရဲ့ထက်လွတ်တော်လူများစုကောင်းဆောင်မစ်ချော်ကောင်းတော်ဘက်ကအခုလိုတင်းမာတဲ့သဘောထားယက်တည်မှုကြောင့်အမေရိကန်ဒေါ်လာ900ဘီလီယံတန်ဖိုးရှိတဲ့အကူအညီပေးအစီအစဉ်ဟာနောက်ထပ်အရှိမတိုးနောက်မဆုတ်အခြေအနေနဲ့ရင်ဆိုင်နေရပါတယ်။အခုဆိုရင်လွတ်တော်မှတခြားတည်ပြုဖို့ဥရီတွေလည်းစုပုံနေတာကြောင့်ဒီအကူအညီပေးအစီအစဉ်နဲ့မဆက်ဆက်တဲ့အစိုးရသုံးစီဆိုင်ရာဥရီမူကြမ်းကိုတောက်ချနေညသကောင်းချိန်မှအတည်ပြုရေးနဲ့အခက်တွေ့လာနေပါတယ်။အစိုးရသုံးစီဥရီကြမ်းကိုတတ်မှတ်ချိန်မှအတည်မပြုနိုင်ခဲ့ရင်စနေနေ့ကစပြီးတော့ဆွေးရလုပ်ငန်းတွေရပ်သွားမယ်အန္တရာယ်လည်းရှိနေတာပါ။ဒါနဲ့ပတ်သက်ပြီးဆွေးနွေးတာတွေကိုတော့ဆက်ပြီးတော့လုပ်နေကြပါတယ်ခင်ဗျာ။ကမ္ဘာ့ဝန်ကစီးထုတ်လုပ်တဲ့ကုမ္ပဏီကြီးတွေဖြစ်တဲ့ Pfizer, BioNTech, Moderna နဲ့ AstraZeneca ကုမ္ပဏီတွေကစမ်းသပ်ထုတ်လုပ်နေတဲ့ကာကွယ်ဆေးတွေဟာကိုရိုနာဗိုင်းရပ်စ်ကိုထိတိယောက်ယောက်ကာကွယ်နိုင်တယ်ဆိုတာကိုပြသပြီးကာကွယ်ဆေးအဖြစ်အသုံးပြုဖို့အတွက်အတည်ပြုချက်စောင့်နေချိန်မှာပဲအာရှဒေသအပါအဝင်ကမ္ဘာနိုင်ငံအသီးသီးကလည်းဒီကာကွယ်ဆေးတွေရယူဖို့ပြင်ဆင်ထားကြပါတယ်။ရှိတော်အရှာနိုင်ငံဒီထဲမှာတော့မလေးရှားနိုင်ငံက Pfizer ကုမ္ပဏီကနေကာကွယ်ဆေး 12.8 သန်းကိုဝယ်ဖို့သဘောတူထားပြီးဒီထဲကကာကွယ်ဆေး 1 သန်းကိုပထမအတုပ်အနေနဲ့ရှင်းနေပထမ3လပတ်မှာ Pfizer ကုမ္ပဏီကပို့သွားမှာဖြစ်ပါတယ်။ဖိလစ်ပိုင်ကတော့ AstraZeneca ကုမ္ပဏီစီကနေကာကွယ်ဆေး 2.6 သန်းဝယ်ဖို့သဘောတူထားပြီးတော့နောက်ထပ်1သန်းဝယ်ဖို့လည်းဆွေးနွေးနေပါတယ်။ဒါပြင် Sinovac ကုမ္ပဏီကနေကာကွယ်ဆေး 30 ကနေ 50 ထိဝယ်ဖို့လုပ်နေသလို Pfizer ပါဝင်တခြားကုမ္ပဏီတွေနဲ့လည်းဝယ်ဖို့ဆက်ပြီးတော့လှုပ်ဆောင်နေပါတယ်။ Indonesia နိုင်ငံကတော့ Sinovac ကုမ္ပဏီကနေကာကွယ်ဆေးအလုံးကြီး125သန်းခွဲနဲ့ Novavax ကုမ္ပဏီကနေသန်း30ဝယ်ဖို့သဘောတူထားပါတယ်။ဒါပြင် AstraZeneca နဲ့ Pfizer ကုမ္ပဏီတွေစီကနေသန်း90ဒီဝယ်ဖို့ဆွေးနွေးနေပြီးတော့ Covax အစီအစဉ်ကနေ16သန်းဝယ်ဖို့မျှော်လင့်ထားတယ်လို့ပြောပါတယ်။ Vietnam ကတော့ Covax အစီအစဉ်ကနေဝယ်ဖို့သဘောတူထားပေမဲ့သူတို့လူဦးရေက20ရာခိုင်နှုန်းလောက်အတွက်ပဲရထားပြီးတော့ကာကွယ်ဆေးတွေထပ်လို့တဲ့အတွက်နောက်ထပ်ပြီးကြသဘောတူညီမှုတွေထပ်လုပ်သွားနိုင်ရည်ရှိတယ်လို့လည်းပြောပါရခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစားမှာရှိတဲ့ဝင်ကြဒုက္ခသည်တွေကိုဗတ်စံများကျွန်းကိုပို့ရပေါ်ပြီးကြလွတ်လပ်တဲ့ဇန်းစစ်မှုတွေလုပ်ပြီးဒီလူတွေအနေနဲ့သူတို့ရဲ့ဆန္ဒအလျောက်သွားရဆိုတာကိုအတည်ပြုဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးထူးကိုယ်စားလှယ် Tom Andrews ကတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာရှိတဲ့ရိုဟင်ဂျာဒုက္ခသည် 1642 ယောက်ကိုဗစံညာကျွန်းကိုဘင်္ဂလားဒေ့ရှ်အစိုးရကရွှေ့ပြောင်းပေးခဲ့တာဖြစ်ပါတယ်။ဒီလူတွေကိုအဲ့ဒီကျွန်းမှာဘေးကင်းလုံခြုံစွာထားနိုင်ဖို့အတွက်တင့်တော်ရလာဆိုတာကိုအတည်ပြုဖို့ ကုလသမဂ္ဂရဲ့တရားလွတ်လပ်တဲ့အကဲဖြတ်ချက်မှာပါပဲရှင်းပြောင်းလိုက်တဲ့အပေါ်မှာစိုးရင်လေလို့ဒေါမ်အန်ဒရူးစ်ကပြောပါတယ်။တချို့ရှင်းပြောင်းနေရခြားထားမှုတွေဟာသူတို့ရဲ့ဆန္ဒမပါပဲလှုပ်ဆောင်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့လေသူအနေနဲ့စိုးရင်မိပြီးဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့လည်းဒီဒုက္ခသည်တွေအတွက်တခြားရွေးချယ်စရာနည်းလမ်းတွေကိုလှုပ်ဆောင်ပေးတင်တယ်လို့ပြောပါတယ်။ရင်းရဒုက္ခသည်ပြဿနာကမြန်မာနိုင်ငံကနေစတင်ပေါ်ထွက်လာတာဖြစ်ပြီးဒါကိုမြန်မာနိုင်ငံကပဲဖြေရှင်းရမှာဖြစ်ကြောင်းဒီဒုက္ခသည်ပြဿနာကိုအဆုံးသတ်ဖို့အတွက်မြန်မာနိုင်ငံမှာကျောင်းပိုင်းအရာရောတရားဥပဒေပိုင်းအရာပါတာဝန်ရှိတယ်လို့သူကပြောပါတယ်။မြန်မာဆိုရကတော့ရင်းညာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နိုင်ငံနားလည်မှုစာကျွမ်းလာတွေကိုလက်မှတ်ရေးထိုးပြီးဒုက္ခသည်တွေကိုစီစစ်လက်ခံဖို့ပြီးခဲ့တဲ့နှစ်တကယ်ကစတင်လှုပ်ဆောင်ခဲ့ပါတယ်ခင်ဗျာ
။ VOA American တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ31 kHz 6833ညပိုင်းဒိုမီတာ32 kHz 6303ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လည်တင်နေပါတယ်ရှင
်။သောရရှင်များရှင်ဒီမစုမမဒီဇင်ဘာလ17ရက်နေ့ရဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြီးတင်ဆက်ပေးပါမယ်။ကမ္ဘာပေါ်ကလူတန်းပေါင်းများစွာအငက်ပေးစုံရမယ့်အနေရကျရောက်နေတဲ့အကြောင်းကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့အကြီးအကဲကသတိပေးလိုက်ပါတယ
် Because of so many wars, climate change, the widespread use of hunger as a political and military weapon, and a global health pandemic that makes all of that exponentially worse, 270 million people are marching towards starvation.
ဒီစစ်ကားတွေဥရုယာဒီကြောင်းနဲ့မှုနဲ့ငမှုခေါမမှုတွေကိုနိုင်ငံရေးနဲ့စီးရဲလက်နက်တစ်ခုဖြစ်ကြဲကြဲပြက်ပြက်အသုံးပြုနေတာအပြင်ကမ္ဘာကရောဂါကျရောက်နေတာကြောင့်ကမ္ဘာတဝန်းကလူပေါင်း1,280,000ဟာအစာရေစာငမှုခေါမမှုဘေးနဲ့ကြုံရမယ့်အခြေစိုက်နေရတာဖြစ်ပါတယ်။သူတို့ရဲ့လိုအပ်ချက်တွေကိုမဖြည့်ဆည်းပေးနိုင်ခဲ့ရင်တော့ကိုဗစ်ရိုက်ခတ်မှုထက်ပိုကြီးမားတဲ့အနေနဲ့ရင်ဆိုင်ရပါမယ်။အဲ့ဒါကတိတ်မဆိုးသေးဘူးလို့ပြောမယ်ဆိုရင်တော့လူပေါင်း1,280,000ထဲမှာ1,300,000ဟာသူတို့အသက်ရှင်ရေးအတွက်ကျွန်တော်တို့ပေါ်မှာတရားရဂိုင်လုံးမှီကိုအားထားနေရပါတယ်လို့ WFP အမှုဆောင်ညွှန်ကြားရေးမှူး David Bentley ကပြောဆိုလိုက်တာပါ။ကြာသပတေးနေ့မှာ online ကနေကျင်းပတဲ့ Nobel ငြိမ်းချမ်းရေးဆုလက်ခံရယူတဲ့အခမ်းအနားအတွင်းမှာ WFP အကြီးအကဲကအဲ့ဒီလိုပြောသွားတာဖြစ်ပါတယ်။ငမို့ခေါမမှုဘေးကနေရင်ဆိုင်နေရတဲ့လူပေါင်း1,280,000ဆိုတဲ့အရေအတွက်ဟာဂျာမနီ၊ဗြိတိန်၊ပြင်သစ်နဲ့အီတလီ၄နိုင်ငံပေါင်းလူဦးရေပမာဏနဲ့ညီမျှပါတယ်။မြောက်ကိုရီးယားနိုင်ငံကသူ့နိုင်ငံသားတွေပေါ်မှာလူခွေဖောက်ဖျက်ကျူးလွန်မှုတွေနဲ့ပတ်သက်လို့ဒီကနေ့တောက်ချာနေ့မှာကျင်းပမယ်ကုလသမဂ္ဂလုံခြုံရေးကောင်စီတကပိတ်အစည်းအဝေးမှာဆွေးနွေးကြဖို့ရှိပါတယ်။တကပွင့်ဆွေးနွေးပွဲကျင်းပဖို့ကိုတရုတ်နဲ့ရုရှားတို့ကကန့်ကွက်ခဲ့ပြီးတဲ့နောက်အဖွဲ့ဝင်15နိုင်ငံတကပိတ်ဆွေးနွေးကြမှာဖြစ်တယ်လို့တန်တမန်တွေကပြောပါတယ်။ဒီပေါ်မှာတော့မြောက်ကိုရီးယားအနေနဲ့အမျက်ထွက်ပွဲရှိပါတယ်။နော်ကိုရီးယားမှာလက်ရှိဖြစ်ပေါ်နေတဲ့လူခွေချိုးဖောက်မှုတွေဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးပေါ်ခရက်ရိုက်စေမဲ့အလားအလာတွေရှိနေတယ်ဆိုတာကိုပြောဆိုမယ်လို့အမေရိကန်၊ဗြိတိန်၊ပြင်သစ်၊ဂျာမနီ၊ဘယ်လ်ဂျီယံ၊ဒိုမီနီကန်သမ္မတနိုင်ငံနဲ့အက်စတိုးနီးယားနိုင်ငံတွေကကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုအတိပေးထားတဲ့အကြောင်းရိုက်တာသတင်းဌာနကစာသာရင်းတွေကလက်ခံရရှိတဲ့အီးမေးလ်မှာဖော်ပြပါရှိပါတယ်နော်ကိုရီးယားနိုင်ငံအတွင်းကလူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့2014ကနေ2018ခုနှစ်အတွင်းကုလသမဂ္ဂလုံခြုံရေးကောင်စီမှနှစ်စဉ်တကပွင့်ဆွေးနွေးပွဲတွေကျင်းပလေ့ရှိပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းတို့တွေ့ဆုံခဲ့တဲ့2018ခုနှစ်မှာတော့ကုလလုံခြုံရေးကောင်စီမှမြောက်ကိုရီးယားအရေးကိုမဆွေးနွေးဖြစ်ခဲ့ပါဘူး။ဒါပေမဲ့ပြီးခဲ့တဲ့နှစ်ကတော့လူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့စီဝေးဆွေးနွေးဖို့ကုလလုံခြုံရေးကောင်စီအဖွဲ့ဝင်အနည်းဆုံး၈နိုင်ငံကတောင်းဆိုခဲ့ပါတယ်။ဒီလိုလုံရမျိုးကိုပြင်းထန်တဲ့ရန်စမှုဖြစ်သတ်မှတ်မယ်လို့မြောက်ကိုရီးယားကသတိပေးခဲ့ပြီးအပြင်းထန်တုံ့ပြန်မယ်လို့လည်းပြောပါတယ်ရှင်။ Hong Kong Democracy ရဲ့ထောက်ခံလှုပ်ရှားသူမီဒီယာလုပ်ငန်းရှင်ကြီး Jimmy Lai Hong Kong မျိုးသားလုံခြုံရေးဥပဒေချိုးဖောက်မှုဆွဲချက်နဲ့တရားစွဲဆိုခံလိုက်ရပြီလို့ Hong Kong သတင်းတွေကဖော်ပြပါတယ်။ Mr. Lai ဟာဒီပါအကိုနဲ့အမျိုးသားလူကြိုးရေးဖောက်ဖျက်ဖို့ကြိုးစားတယ်ဆိုတဲ့တမရရွှဲချက်နဲ့တရားစွဲဆိုခံရတာလို့ဒေသရင်းသတင်းဌာန TVB ကတောက်ကြနေကဖော်ပြလိုက်တာပါသူဟာပြီးခဲ့တဲ့ဇွန်လကနေစလို့အမျိုးသားလူကြိုးရေးဆိုင်ရာဖောက်ဖျက်မှုဆွဲချက်အတင်ခံရသူအနည်းဆုံးလူ2,000ကျော်တဲ့ကလူတီများတဲ့အထင်ရှားဆုံးပုဂ္ဂိုလ်တစ်ယောက်လည်းဖြစ်ပါတယ်ဟောင်ကောင်ရဲ့ဒီဘက်ကထုတ်ပြန်ချက်ထဲမှာတော့အသက်83နှစ်အရွယ်အမျိုးသားတဦးကိုအမျိုးသားလူကြိုးရေးဥပဒေနဲ့ဖမ်းဆီးခဲ့တယ်လို့ဆိုပေမဲ့ဘယ်သူဘယ်ဝါဆိုတဲ့အမည်ကိုတော့ဖော်မပြခဲ့ပါ ပါဘူး။ဒါမဲ့ဒီဇင်ဘာလ12ရက်နေ့မှာတော့တရားခွင်ကိုလာရောက်ရင်ဆိုင်ရမှာဖြစ်ပြီးတော့သူ့ဘောဆွဲဆိုထားတဲ့ဆွဲချက်အရဆိုရင်အများဆုံးထောင်နဲ့တသက်တကြောကြာခံပွဲရရှိနေပါတယ်။မစ္စတာလိုက်ဟာပြီးခဲ့တဲ့ဩဂုတ်လကဟောင်ကောင်လုံခြုံရေးအဝေးချိုးဖောက်မှုနဲ့ဖမ်းခံခဲ့ရတာပါ။သူနဲ့အတူ Apple နဲ့စင်တင်းစာထုတ်ဝေတဲ့ Next Digital အုပ်ချုပ်ရေးအကြီးအကဲတဦးကိုလည်းရုံးခန်းငှားရမှုမှာလိမ့်လည်မှုနဲ့တရားစွဲဆိုခဲ့တာဖြစ်ပြီးဒီလဆော်လိုက်မှာတော့သူ့ကိုဟောင်ကောင်အာဏာပိုင်တွေဘက်ကအာမခံပေးဖို့ညှဉ်းဆန်ထားပါတယ်။ဟောင်ကောင်မှာဒီမိုကရေစီရေလှုပ်ရှားမှုတွေကိုနှိမ်နှင်းမှုရည်ရွယ်တဲ့တရုတ်ပြည်မကြီးအစိုးရရဲ့လုံခြုံရေးဥပဒေသစ်ကို2019ဇွန်လကနေစလို့စွန့်ကျင်ဆန္ဒပြပွဲတွေဖြစ်ပွားခဲ့တာဖြစ်ပါတယ်ရှင်။ကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေ့ထုတ်လွှတ်မှုချော့ချရေးဤလူဥရောပသမဂ္ဂခေါင်းဆောင်လေးရှားမှာညာလုံးပေါက်အကျိတ်နဲ့ဆွေးနွေးမှုတွေကနေသဘောတူညီချက်ရရှိသွားပြီးဖြစ်ပါတယ်။ဖန်လုံအိဓာတ်ငွေ့ထုတ်လွှတ်မှုပမာဏကို1990ပြည့်နှစ်နဲ့နှိုင်းယှဉ်ရင်55ရာခိုင်နှုန်းထိလျှော့ချဖို့သဘောတူလိုက်ကြတာပါ။ဒီသတင်းမှာကုန်မကျင်းပါမယ့်ဥရူရာသီပြောင်းလဲမှုဆိုင်ရာကုလသမဂ္ဂအစည်းအဝေးမတိုင်ခင်ခုလိုသဘောတူညီချက်ရလိုက်တဲ့အတွက်ကြီးမားတဲ့အကြက်တဲတစ်ခုကိုကြော်လာနိုင်ခဲ့တာလည်းဖြစ်ပါတယ်။အဖွဲ့ဝင်28နိုင်ငံတက်ရောက်ပြီးဘရာဇီးမြို့မှာရတာကျင်းပခဲ့တဲ့ထိပ်သီးအစည်းအဝေးမှာ EU မှုဆောင်ကော်မရှင်အဆိုပြုချက်ကိုအပြည့်အစုံဆုံးဖြတ်ခဲ့ကြတာလည်းဖြစ်ပါတယ်။ဥရုယာတီပြောင်းလဲမှုဆိုင်ရာ2015ခုနှစ်ပါရီသဘောတူညီချက်ရပြီးတဲ့နောက်မှာကမ္ဘာကြီးပုံရိပ်မှုကိုတိုက်ချက်ရေး EU ကဥဆောင်သူဖြစ်ပါဝင်ခြင်းနေတာဖြစ်ပါတယ်။ဒါပေမဲ့လည်းအောက်တိုဘာလတုန်းက EU ဖွဲ့ဝင်နိုင်ငံတွေနဲ့အစိုးရဖွဲ့ခေါင်းဆောင်တွေကြားနောက်ဆုံးကြိမ်တွေ့ဆုံဆွေးနွေးခဲ့ချိန်မှာတော့ဖန်လုံအိဓာတ်ငွေ့ထုတ်လုပ်မှုကန့်သတ်ချက်ပမာဏအသေပေါ်မှာသဘောတူညီချက်မရခဲ့ပါဘူး။အဓိကအားဖြင့်ကတော့ဥတုယာတီကိုထိခိုက်မှုမရှိတဲ့အခြေအနေမျိုးပြောင်းလဲလုပ်ဆောင်မှုအတွက်ဘယ်လိုမျိုးရန်ပုံငွေအကူအညီပေးကြမလဲဆိုတဲ့ပုံမှာဥရောပအခြေသက်ကနိုင်ငံတွေရဲ့ဘဏ္ဍာငွေကြေးဆိုင်ရာစိုးရိမ်ချက်တွေကြောင့်သဘောတူညီချက်မရခဲ့တာဖြစ်ပါတယ်ရှင်။နိုင်ငံတကာသတင်းတွေကိုနားဆင်ကြရတာဖြစ်ပါလေရှင်အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ17ရက်နေ့တောက်ကြနေတဲ့နောက်ဆုံးရသတင်းဆောင်ပါတွေနဲ့သတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်ရှင်
။ရခိုင်ပြည်နယ်ရသေတုံမြို့နယ်ကဒေသခံမျိုးသမီးတဦးကိုဓမ္မပြုကျင့်ခဲ့တယ်လို့ဆွဆွေးထားတဲ့တပ်မတော်သားတုံးကိုဒီကနေ့မှပဲစစ်တွေမျိုးတပ်မတော်စစ်ခုံရုံးကလုံခြုံရေးထောင်တန်း20ရှာမှလိုက်တဲ့အကြောင်းတင်ပြပါမယ်။ကျွန်တော်တတ်နိုင်ပါ။လက်နက်ကိမီးပခတ်တွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းရသေတုံမြို့နယ်ဦးကာကျေးရွာမှာဇွန်လ29ရက်နေ့တုန်းကအသက်30ကျော်အရွယ်မျိုးသမီးတဦးကိုချင်းချောက်ပြီးဓမ္မပြုကျင့်ခဲ့တဲ့အတွက်အပြစ်စီကြောင်ဆုံးဖြတ်ပြီးတပ်မတော်သားတုံးကိုစစ်ခုံရုံးက20ထောင်တန်းတွေရှာမှလိုက်တာဖြစ်ပါတယ်။ပြမုံကျူလွန်သူတွေကိုအမြင့်ဆုံးပြစ်ဒဏ်ရှမှတ်လိုက်တဲ့ဆုံးဖြတ်ချက်ကိုတော့တရားလိုဘက်ကကျူးဆောင်ပေးခဲ့တဲ့တရားလွှတ်တော်ရှင်ဒေါ်သူသာကကြိုဆိုလိုက်ပါတယ်
။ထောက်တယ်မြင့်တဲ့ပြည်ရှမှတ်ပါတယ်ဒီနေ့အကင်းစစ်တရားရုံးမှာရှမှတ်ပြီးပြီးတော့ဒီနေဖက်ပေါ်တော့နေဖက်အကင်းထောင်ကိုဒီနေ့ပြပပါတယ်။ဒီစစ်တွေအကင်းထောင်မှာကျွန်မကဒီဥပဒေသမားတယောက်အနေနဲ့ရှိနေဒီရောက်ပြီးတော့ဒီဒေလူရဲ့ဒီရှိနေတယောက်အနေနဲ့ပြောရမယ်ဆိုလို့ရှိရင်ဒီထောက်တယ်မင်းစီဆမ်းမတာကညတ်တယ်လို့ပြောချင်တယ်ဒီမှာအကြောင်းလေးဆိုတော့ဒီကျမတို့ဒီရာဇတ်ကြီးမှာထောက်တယ်မင်းစီဆိုတာအမြင့်ဆုံးပြည်တယ်ဖြစ်တယ်36မှာဒီချန်လေးနဲ့အောက်ကလေးကိုကြည့်နေလို့ဆိုလို့ရှိရင်ထောက်တယ်တက်တက်ပေါ့နော်အခုကထောက်တယ်မင်းစီဆမ်းမတာဒီဟိုပါပေါ့အခီရောက်ဆက်ကားနိုင်တဲ့ဒီပြည်တယ်တစ်ခုကိုဒီအမြင့်ဆုံးပြည်တယ်လို့ပြောရမှာပေါ့နော်အမြင့်ဆုံးပြည်တယ်ကိုဆမ်းမတယ်လို့မြင်ပါတယ်ရှင်
အစောပိုင်းမှာတုန်းကတော့အဓမ္မပြုကျင့်မှုဆွဆွချက်ဟာမမှန်ကန်ကြောင်းတမ်တော်ဖက်ကညှိဆိုင်ခဲ့တယ်နဲ့နောက်ပိုင်းမှာစုံစမ်းစစ်ဆေးအရေးယူခဲ့တာပါတမ်တော်သား၃ဦးကိုအကြီးခွန်ယုံဖွင့်စစ်ဆေးမင်းချခဲ့တဲ့တရားခွင်ကိုတော့အရဖဲဝိစီတွေအမျိုးသမီးရဲ့လှုပ်ရှားသူတွေပါဝင်အများပြည်သူတက်ရောက်ခွင့်ပြုခဲ့ပါတယ်ရခိုင်ပြည်နယ်ပါဝင်လက်နက်ကင်မင်းပခတ်တွေကြုံနေရတဲ့ဒေသတွေမှာအမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာနိုင်ငံစော်ကားခံရတာတွေကြုံရလေရှိတာကြောင့်အခုလိုရေးယူအပြစ်ပေးတာမျိုးတွေတင်နောက်မှအလတ်တူမဖြစ်အောင်ထိထိရောက်ရောက်ဟန်တာဖို့လိုတယ်လို့လေတရားစွပ်တော်ရှင်းနေတော်သူသာကပြောပါတယ
်ဒီလိုမျိုးစံကြသဘောအနေနဲ့ဒီဖိဖိရောက်နေတာနိုင်တယ်ပြည်တယ်ကိုဆက်မဲ့တာအရင်ဆုံးဆက်မဲ့တာကျမတို့ဥပဒေသမားတွေကျမတို့ဒီအမုန်းလိုက်ပါဆောင်ရဲ့ပြည်နေတဲ့ရှင်းမတရားနေနဲ့ကျမကြည့်ဆိုပါတယ်ပြီးတော့ပေါ့နော်ဒီလိုမျိုးနောက်ထပ်ဒီပရိပခဒေတာအတွင်းမှာဒီတကယ်တော့ဒီ vulnerable ဖြစ်တဲ့မိသမီးတွေအဲ့လိုကလေးတွေတခြားတကြီးတွေစသဖြင့်ပါရပါတော့အတူတကြီးမျိုးသမီးတွေအကျက်ဖက်မခင်ရဖို့အတွက်ကိုပေါ့နော်အကျက်ဖက်မခင်ရဖို့အတွက်ကိုဒီသူ့ပြင်ပြီးတော့ပေါ့နော်ဒီဥပဒေမှာဒီပြတ်ထန်းစစ်နေပြီးတော့ပေါ့နော်ဒီချက်ပြီးတော့ဒီမျိုးမဖြစ်လာဖို့အတွက်လေဒီတက်မတော့အနည်းနဲ့လေပေါ့နော်အဲ့ဒီတာဝန်ရှိတဲ့သူတွေက
ပါတီတီချာချက်တဲ့မမနဲ့နောက်ပိုင်းမှာသူတင်ကားကိုနိုင်အောင်စစ်စစ်မမနဲ့ပြုလုပ်ပြုလုပ်ခြင်းပါလေလို့ဆိုတော့ပြောခြင်းပါတယ်။ရခိုင်ပြည်နယ်မှာ2015ခုနှစ်တုန်းကတမတော်ရဲ့စစ်စင်ရေးအတွင်းရိုဟင်ဂျာတွေကိုတပ်ဖြတ်မှုနဲ့ထောင်ဒဏ်ကျခံရရတဲ့တမတော်သားတွေကိုတနေ့တော်မပြည့်ခင်မှာလုံငင်းချမ်းသာခွင့်နဲ့ပြန်လွှတ်ပေးခဲ့တဲ့အတွက်ဝေဖန်မှုတွေလည်းထွက်ပေါ်ခဲ့သူပါ
ော့ပြီးသွားတဲ့ကိစ္စရမျိုးတွေကလည်းအများကြီးရှိခဲ့တယ်။ဒါနဲ့ဘယ်လောက်ကြီးပြမှုပြတာပေးလဲဆိုတဲ့ဟာမျိုးကကျွန်တော်တို့မမြင်ရဘူး။အဲ့တော့ကျွန်တော်တို့သူတို့အပေါ်မှာလည်းအယုံကြည်မရှိဘူးပေါ့နော်။
မြန်မာနိုင်ငံမှာစင်ကြီးပနိပခတွေကြုံနေရတဲ့တိုင်းဒေသတွေမှာအမျိုးသမီးတွေအပေါ်တက်မတော်သားတွေကလိမ်ပိုင်းဆိုင်ရာနိုင်ကျင့်ခဲ့တယ်လို့စစ်ဆေးထားတဲ့အမှုပေါင်း2010ကနေ2014ခုနှစ်ထိ94မှုရှိတယ်လို့လည်းအမျိုးသမီးများဖွေးရှောက်မြန်မာနိုင်ငံကမှတ်တမ်းတင်ထားပါတယ်။လွန်ခဲ့တဲ့2019ခုနှစ်တုန်းကလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးကိန်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့အာဆာရိုင်ဂျာစွန့်ရအုပ်စုကိုလိုက်လံရှင်းလင်းခဲ့တဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့စစ်ဆင်ရေးအတွင်းရိုင်ဂျာအမျိုးသမီးတွေပေါ်ဓမ္မပြုကြည်မှုတွေပါဝင်လူ့ခွင့်ရေးရှုဖောက်မှုတွေကြီးကြီးကျူးလွန်ခဲ့ကြောင်းကိုယ်တော်သမဂ္ဂနဲ့နိုင်ငံတကာလူ့ခွင့်ရေးဖွေးတွေကဆွဆွေးခေဖူပါတယ်။ဒါပေမဲ့လည်းရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုတရားဝင်ပြည်မမပြုတ်တဲ့တပ်မတော်နဲ့မြန်မာအစိုးရဘက်ကတော့နိုင်ငံတကာဆွဆွေးနေတဲ့လောက်လူ့ခွင့်ရေးရှုဖော့မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့ကျူးလွန်ခဲ့တဲ့လုပ်ရပ်တွေကိုလည်းစုံစမ်းဖော်ထုတ်ရေးယူတာတွေရှိခဲ့ကြောင်းတုံ့ပြန်ထားပါတယ်ခင်ဗျာ။ကျွန်တော်တက်နိုင်စစ်တွေကလည်းတတင်းပေးပို့ထားတာဖြစ်ပါတယ်။
ဆန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်လေးကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်လေးကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်လေးကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Sound တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းသားလက်နက်ကိုင်အဖွဲ့တစ်ခုကြတိုက်ပွဲထက်မှန်ဖြစ်ပွားရာကကိုဝင်ဆောင်အမျိုးသမီးတဦးအပါအဝင်လူလေးဦးလက်နက်ကြီးကြီးထိမှန်ဒဏ်ရာရခဲ့သလိုစစ်ရှောင်တွေလည်းထတ်တိုးလာတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါနမ့်သူမျိုးနဲ့နမ့်ပန်ရွာအနီးမှာတိုင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ TNLA တအန်းပလောင်တပ်ဖွဲ့နဲ့ RCSS ရှမ်းပြည်တပ်မတော်တောင်ပိုင်းအကြားတိုက်ပွဲထက်မှန်ဖြစ်ပွားရာကဒေသခံတချို့ထိခိုက်ဒဏ်ရာရခဲ့ကြတာပါကြာသပတင်းနေ့ညနေ၄နာရီလောက်မှာဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီး TNLA ကဗိုလ်မှူးတအိုက်ကျော်ကအခုလိုပြောပါတယ်
။မြစ်ကတော့ဒီအနံပိုင်းရခဲ့နာမှာဖြစ်တဲ့ကျွန်တော်အဖွဲ့ကနံပါတ်ရနေတလာတော့ဒီအစီအအပေါ်နဲ့လမ်းပြတော့ဒီတိုက်ပွဲဆက်ဖြစ်ပေါ်တော့ဒီအနံမေးလေးနိုင်ခွဲရနေတာနိုင်တော့ဖြစ်တယ်ခင်ဗျ။
တိုက်ပွဲဖြစ်ပွားချိန်မှာနန်းပန်ရွာအတွင်းကိုလက်နက်ကြီးကြီးကြောက်တာကြောင့်ကိုဝင်ဆောင်တဦးအပါဝင်၄ယောက်ထိခိုက်ခဲ့ကြောင်းစစ်ရှောင်းတွေကိုကူညီပေးနေတဲ့နမ့်သူမျိုးကဦးဆိုင်ပန်းညံကပြောပါတယ
်လက်နက်ကြီးကြတာပေါ့လက်နက်ကြီးကြပြဲမဲ့တော်လက်ကြီးပေါ်ကြပြီးမှအဲ့ကမှနေတဲ့လူတွေကိုသိမိကစားတယောက်မှ၃ယောက်ကိုဝင်တယ်ကအဝဇာပေါ့အသက်၁၀ကိုနဲ့မသိအောင်ပို့ထားတယ်နမ့်သူစေ
ထိခိုက်ဒဏ်ရာရသူတွေဟာအသက်အန္တရာယ်မဆိုးရိမ်ရာကြောင်းနဲ့တက်တာလာပြီးဖြစ်ကြောင်းလည်းပြောပါတယ်။တိုက်ပွဲဖြစ်ပွားတဲ့နောက်မှာတော့နန်းပိုင်ရွာသားတွေဟာမန်ဆန်ရွာကိုတင်းဆောင်လာတာကြောင့်စစ်ဆောင်ဦးရီထတ်တိုးလာနေကြောင်းဦးဆိုင်ပညာကဆက်ပြောပါတယ်
။အစီအစဉ်ကတော့ဖြတ်ဖြစ်မဲ့အလားလာရှိတဲ့ဆိုတော့သူတို့အခုအဲ့နန်းပိုင်ရွာသူတွေအလုံးစုကျွန်တော်မန်ဆန်ကိုရောက်နေတယ်။အဲ့နန်းပိုင်လူ43ယောက်ပေါ့သူကတက်ပြီးရောက်လာ။အလုံးစုကျွန်တော်လူ7ယောက်လူဟောင်းယောက်ဆိုလို့ရှိရင်ရှိတယ်300ကျော်လောက်ရှိတယ်။
ဒီကနေ့မှလည်းနားတုံရွာဘက်မှာလက်နေကြီးတိခတ်တံတွေကြားကြောင်းနဲ့ဆစ်ဆောင်တွေထက်ရောက်နိုင်ပွဲရှိကြောင်းလည်းခမန်းပြောဆိုပါတယ်။ RCSS ကတော့သူတို့တပ်ဖွဲ့ကို TNLA ကထိုးစစ်ဆင်တိုက်ခိုက်တာဖြစ်ကြောင်းနဲ့နန်းပန်ရွာအတွင်ကြောက်တဲ့လက်နေကြီးဟာ TNLA ကတိခတ်တာဖြစ်ကြောင်းသတင်းထုတ်ပြန်ထားပေမဲ့ဒေသခံတွေကတော့ဘယ်အဖွဲ့လက်ချက်ဆိုတာကိုအတည်ပြုချက်မပေးပါဘူး။ မြန်မာနိုင်ငံကလက်နက်ကင်ပြိပခအတွင်းမှာအရက်သားထိခိုက်တိုက်စုံမှုတွေအပေါ်စိုးရိမ်ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကလည်းပြောဆိုထားကြပါတယ်လူ့အခွင့်အရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့မြန်မာချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့စစ်ပွဲအတွင်းအရက်သားတွေထိခိုက်မှုမရှိစေဖို့လက်နက်ကင်အဖွဲ့တွေမှာတာဝန်ရှိကြောင်းထောက်ပြထားပါတယ်
အဝင်ပတ်သက်တဲ့တပ်ဖွဲ့တိုင်းခွဲစည်းတိုင်းအရက်သူအရက်သားတွေမကဘဲနဲ့ခုနလိုအမျိုးသမီးနဲ့ကလေးတွေကိုကာကွယ်ပေးရမယ်တာဝန်ရှိပါတယ်ဂျနီဗာကွန်ဗင်းရှင်းဆိုတဲ့အကြောင်းအရကတနိုင်ငံနဲ့တနိုင်ငံဆစ်ဖြစ်မှာမဟုတ်ဘူးဒီဘက်မှာဖြစ်ပြနေတော့အစ်ပွဲဆိုင်ရာအလိုမျိုးတရားမျိုးရှိပါတယ်ဒါဘယ်လိုပဲကြည့်လို့ကြည့်လို့ဒီဟာတွေကအမြတ်ဆုံးနဲ့ရက်ဖို့လိုအပ်တယ်ဒါရီမဖြစ်အောင်လဲတားဆီးဖို့လိုအပ်တယ်လို့ဖြစ်လာတဲ့ကိစ္စမှာလဲအမြတ်ဆုံးဒါရီကိုကျွန်တော်တို့အရေးယူဆောင်ရွက်နိုင်ဖို့ကြီးကြိုက်တဲ့သူတွေကိုလို့အပ်တယ်လို့ဝိုင်းဝန်းပြီးတော့ပြန်လဲနလန်ထားလုံစာပေးဖို့အတွက်ပါဝင်သက်သက်တဲ့အဖွဲ့တွေအားလုံးတာဝန်ယူပေးကြပါတို့ကစစ်ကိုတားဆီးပေးကြပါလို့တိုက်တွန်းလိုပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းမှာနေမည်ပိုင်ဆိုင်မှုအတွက်အငင်းပွားရာကဒီလ9ရက်နေ့ကစတင်ပြီး SSPP ရှမ်းပြည်ကင်မရွန်မြောက်ပိုင်းနဲ့ TNLA တန်ပလောင်ပူးပေါင်းတပ်တွေနဲ့ RCSS ရှမ်းပြည်ကင်မရွန်တောင်ပိုင်းအခြားမှာတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ဒီကနေ့အထိဆိုရင်တိုက်ပွဲပေါင်း၄ကြိမ်လောက်ဖြစ်ပွားခဲ့ပြီးလက်ရှိမှာလည်းစီးရီးတင်းမာမှုတွေဆက်လက်ရှိနေဆဲဖြစ်ပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်။စီးရီးပဋိပက္ခတို့ကြောင့်ရခိုင်ပြည်နယ်စောက်တော်နဲ့ချင်းပြည်နယ်ပလက်ဝကြားရေကြောင်းသွားလာမှုတွေတားမြစ်ထားတာကိုရုပ်သိမ်းပေးဖို့တရားခဏ်တွေစောင့်ဆိုလိုက်ကြတဲ့အကြောင်းသင်ပြပေးမှာပါ။ကျွန်တော်နိုင်ကွင်းအိမ်ပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားစိုက်ပွဲတွေကြောင့်ကြောက်တော်နဲ့ပလက်ဝကြားအကြီးကကူးတန်းသွားလာရာကလဇံမြစ်ကြောင်းကိုပိတ်ထားတာတစ်နှစ်လောက်ရှိလာနေပြီဖြစ်လို့ဒေသခံတွေဂုံစင်းလုံးကြီးမြစ်တဲ့တံခံနေရတာကြောင့်အစွမ်းလာတွေပြန်ဖွဲ့ပေးဖို့စောင့်ဆုံနေကြပါတယ်ကလဇံမြစ်ရေကြောင်းလမ်းပြန်ဖွဲ့ပေးဖို့မြို့ပြီးမြို့ပတွေကချင်းမြစ်နယ်ဆိုရနဲ့လုံချုံကြီးတာဝန်ရှိတဲ့ဒေသခံစစ်တပ်ကိုပါတင်ပြထားတယ်လို့ပလဲဝမျိုးစိုက်ပွဲဆောင်တဲ့သဘာဝဘေးကူညီရေးဖွဲ့ဥစ္စာဦးဆန်လီကပြောပါတယ
်အဲ့ဒါကတောင်းဆိုတာတော့မြို့မြို့မြို့ဖားတွေကတောင်းဆိုတာဖြစ်တယ်ကျွန်တော်တို့ကိုကြီးလန်းကိုဖွင့်ပေးဖို့လုံခြုံရေးအခြေအနေအကောင်းမယ်ဆိုတော့ဖွင့်ပေးပါဆိုတာထေဥပပါတယ်မြို့မြို့မြို့ဖားတွေရဲ့တင်ပြထားတာရှိပါတယ်ခင်ဗျာအဟွာတမမှုကဘောတမမှုကိုတင်ပြထားတယ်ကျွန်တော်ပလဲဝတမမှုကဘောနော်
စည်ရည်သိမ့်မှမှုတွေကြာစနစ်လောက်ကြာကလသာမြစ်ကြောင်းပိတ်ထားတဲ့အချိန်မှာရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကနေကုန်းချောင်းကခြေလျင်ဆယ်ဆောင်ရတဲ့အတွက်ဂုံစီစစ်စစ်မှုတွေမှာအခက်အခဲတွေကြုံနေရတယ်လို့လည်းဒေသခံတွေကပြောပါတယ်မကြာသေးခင်ကစလို့စောက်မတော်နဲ့တိုက်ခိုက်မှုတွေကြာဆင်းစားပြီးစစ်နေမှုတွေလှုပ်နေတဲ့အေရခိုင်လက်နက်ကန်ဖွဲ့ပြောခွရခိုင်ဒုက္ခကလည်းကလသာမြစ်ကြောင်းလမ်းဖွင့်လို့ရသမတော်ဖက်ကိုသိမ်းပြထားတယ်လို့ပြောပါတယ
်ရခိုင်နဲ့ပလဝဒေသအတွင်းကဒီအခြေခံရိုက်ခါနဲ့ဆေးဝါးတွေကြက်လာနေတဲ့နေရာတွေကဒီပြည်သူတွေအတွက်ရိုက်ခါနဲ့ဆေးဝါးတွေအန္တရာယ်ကင်းစွာပို့ဆောင်နိုင်ရေးဒီကျွန်တော်တို့ဘက်ကနေပြီးတော့ဒါစစ်တပ်ဘက်ကိုအဆိုပြုထားတာပေါ့
ရေကြောင်းလမ်းပြန်ဖွင့်ပေးဖို့ပလဝမြို့တာဝန်ရှိသူတွေရဲ့သိမ်းမှတ်ချက်ကတော့ကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတဲ့အကြောင်းများချက်နဲ့တမတော်ဘက်ကငြင်းဆန်ခဲ့တယ်လို့လည်းမြို့နယ်အုပ်ချုပ်ရေးမှူးဦးအောင်လောဟာကပြောပါတယ်
ချင်းမီနယ်ကူဝါရောတမောင်းဒီမြာလိုက်တာတိုးတော်လည်းပဲလက်ရှိချင်းကြီးရပလဝမှာဒီ positive လူနာတွေပြည်ပြင်းနဲ့များလာတဲ့အခါကျတော့လေလိုင်းကြီးပြန်ပြီးတော့ကျွန်တော်ခွင့်ပြုလိုက်ရင်ဒီတဲ့ကြီးကအပေါ်ဖွဲဝင်လာလက်ရှိလိုင်းခွင့်ပြုချက်တော့မပေးသေးပေမဲ့လေကုန်းကြောင်းနဲ့ချိုးပြန်နေရာရှိတယ်ချိုးကြောင်းသားကိုစစ်တွေးတောက်တော်ဖက်ကြောင်းတဲ့နေရာရှိတယ်ရန်ကုန်ဖက်ကြောင်းတဲ့နေရာရှိတယ်ရန်ကုန်ပြန်လို့စစ်တွေးပြန်တောက်တော်ပြန်ဆိုတော့ positive ညာတွေ့နေလို့လက်ရှိချိန်ရတော့ခဏသိပြီးတော့ဒီဩကာလူနာစစ်ပြီးနေပြန်ပြီးတော့ကြာတော့ပြီးပြတ်သွားလို့ဆိုတော့ပြန်ခွင့်ပြုဖို့အဲ့လိုတော့တမ်းတမ်းမှုတော့မရှိပါဘူး
ကိုဗစ်ရောဂါကူးစက်မှုတွေအဆိုးဆုံးကြုံနေရတဲ့ရန်ကုန်တိုင်းနဲ့ရခိုင်ပြည်နယ်ကပြန်လည်သူတွေပါဝင်ပလဝမြို့နယ်မှာရောဂါကူးစက်မှုတွေလည်းတိုးလာနေတာပါအခုဆိုရင်အသေးပြုလူနာ15ဦးသက်မလဲရှိနေပြီလို့လည်းပလဝမြို့ကစိုက်ပွဲဆောင်တဲ့သဘာဝဘေးကူညီရေးဖွဲ့ဥက္ကဋ္ဌဦးဆန်လီကပြောပါတယ
်ကိုဗစ်ဖြစ်ဆိုတော့ကျွန်တော်တို့ဒီဆေးရုံက7ရောက်တော့ရှိနေပြီကိုကွာရန်တင်းချထားတယ်15ရောက်ရှိနေပြီကျွန်တော်တို့ပို့တွေ့တာပေါ့နော်တော်တော်များများတွေ့တာလည်းပဲရန်ကုန်ကပြန်လာတဲ့လူတွေရဲ့နောက်ဒီကန်တီနေကလာတဲ့လူတွေပဲများပါတယ်ကို
ซีเอปฏิบัติการที่จะเอาเส้นช่องลาบีเปลวว่ามีเรื่องมาคุยลงนี่แหละทุกขั้นตอนต้องเล่าชี้แม่ลูกคำมันทาวาเลยหน่วยบาลาเชียนนี่ก็จะขันพินเอามาวิเคราะห์ไว้มาเจ็บมาที่เกิดเรื่องนี้อะไรมาเจ็บมาไหนแม่เช่นนี้ที่พันธุ์ที่บุอีพ่อยากการลั่นเช็คกูตั้มรอการเล่นขันแค่พินเอาตลาดเล่าตั้งแต่หมู่ที่ยาสายนี่พี่แม่เปลวว่ายาวทุกขั้นตอนเลยก็รอนี่ยามาพยานนั่งจ้าลีบาบุขมีจันโอนายกเองฟิวเอียมาไว้ด้วยเตรียมปีบุทาวาเลย
ဒီနောက်ထပ်နှစ်လလည်းဒီကိုဗစ်ကာလဖြစ်တဲ့အတွက်ဒါကိုရာရီရနာပို့သူတို့သင်ကြားကြရတယ်ကျွန်တော်တို့ကလည်းဒီစစ်ဌာနတွေကိုသင်ကြားပြီးတော့နားခဲ့တာပေါ့နော်ဒါကုဒ္ဒခါကျတော့လည်းအဲ့လိုပါပဲဗျပို့ပြီးတော့အခုကတော့အဲ့ဒီဖက်ကမ်းမဲ့မှာနည်းနည်းပို့ပြီးတော့ဒီပို့တွေ့လူနာတွေလည်းများလာတယ်ပေါ့နော်သူတို့အဲ့မှာလည်းစေအဟုန်နေလောက်လာတဲ့စုစုနဲ့ကြီးလိုတောင်လောက်လာနေရှိတယ်အဲ
ဖို့ရေးလုပ်ငန်းတွေကြောင့်ထင်ရှားတဲ့ဖားကန်ဒေတာမှလည်းကူးစက်သူအတီးပြူလူနာတွေတိုးလာနေပါတယ်။ယောဂကူးစက်မှုတွေတိုးလာနေတဲ့အတွက်ကျန်းမာရေးဝန်ထမ်းတွေအပြင်ဒေတာခန့်အာဏာပိုင်တွေကပါပူပေါင်းပြီးထိန်ချုပ်နိုင်ဖို့စီစဉ်နေတယ်လို့လည်းဖားကန်မြို့နယ်အမျိုးသားလှတ်တော်ကိုယ်စားလှယ်ဦးခင်မောင်မြင့်ကပြောပါရယ်
။ဖားကန်မှာဆိုရတဲ့အခုလုံခင်မာနဲ့စိတ်မှုပေါ့ဗျာအကုန်လုံးမောင်းနေရာကျဖြစ်သွားတော့ပေါ့။ positive ဖြစ်တဲ့လူနာအဲ့တော့ဆိုတော့နည်းနည်းများလာတယ်လို့ထင်တာပဲလေ။ COVID-19 ထိန်ချုပ်ရေး mobile team ဆိုမှဖွင့်ထားတာပေါ့ဗျာ။အဲ့ဒီမှာကတော့အချွေလည်းပါမယ်။ရဲလည်းပါမယ်။တက်ကလည်းပါမယ်။နောက်ဌာနဆိုင်ရာတွေလည်းပါမယ်ပေါ့ဗျာ။လာဝကတို့ပါလို့။နောက်ပြီးတော့မှကျန်းမာရေးဌာနတို့အကုန်လုံးပေါင်းပြီးတော့မှကျွန်တော်တို့ကညာပိုင်းတို့နေပိုင်းတို့လက်လှယ်ပြီးတော့မှဟော speaker နဲ့ order တမျိုးဒီ team နဲ့ကတော့ဥစ္စာမလိုက်နိုင်တဲ့လူတွေကိုကျွန်တော် COVID-19 စီကံဦးတွေမလိုက်နိုင်တဲ့လူတချို့ဖောက်ဖြစ်တဲ့လူတချို့နည်းနည်းပါးပါလောက်တဲ့လူတွေကိုကျွန်တော်တို့ကတော့ထိမ့်သိမ့်နိုင်အောင်လို့ COVID team ဆိုမှဖွဲ့ထားပြီးတော့မှလက်ပတ်နေပါလား
ကချင်ပြည်နယ်မှာယောဂကူးစက်မှုတွေတိုးလာနေတာကြောင့်တောလာလှုပ်ရှားမှုတွေကိုကန့်တတ်တာအပါအဝင်ယောဂထိန်းချုပ်ရေးအစီအစဉ်တွေကိုလည်းတိုးမြှင့်ဆောင်ရွက်နေတာဖြစ်ပါတယ်။ကချင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့ထုတ်ပြန်ချက်အရမနေ့ကအထိကချင်ပြည်နယ်မှာကိုဗစ်ယောဂပိုးကူးစက်သူအတူပြူလူနာ290ကျော်ရှိနေပြီးအများဆုံးဖြစ်တဲ့ဖားကန်ဒေသမှာတော့228ယောက်ရှိနေပါတယ်ရှင်။ဒီမှာအင်တနာထွန်မရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ကိုဗစ်ရောဂါကာလတိရုတ်နိုင်ငံမှာဖန်ဆီးထိန်းသိမ်းခံရတဲ့မြန်မာနိုင်ငံသား100ကိုဒီကနေ့ပဲမြန်မာအာဏာပိုင်တွေထံနှစ်ဆက်ကနေလွှဲပြောင်းပေးခဲ့တဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါတိရုတ်နိုင်ငံမှာတရားဝင်နေထိုင်ခွင့်အထောက်အထားမရှိသူတွေအပါအဝင်ဖန်ဆီးထိန်းသိမ်းထားသူမြန်မာနိုင်ငံသား100ကိုတိရုတ်အာဏာပိုင်တွေကမြန်မာတာဝန်ရှိသူတွေထံလွှဲပြောင်းပေးလိုက်တာပါပြန်လည်လွှဲပြောင်းပေးခဲ့တဲ့မြန်မာနိုင်ငံသားတွေကိုတော့တရုတ်နိုင်ငံနဲ့နယ်စပ်ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့ကနန်းတော်ပေါင်းတဲ့ဇက်စိတ်ကနေလက်ခံခဲ့ကြောင်းမူဆယ်ခရိုင်အုပ်ချုပ်ရေးဒုတိယညွှန်ကြားရေးမှူးဦးမောင်မောင်တန်းက CEO ကိုပြောပါတယ်
။တရားပြ464/36ဒီဘက်ကဝင်တဲ့ဓမ္မတွေဓမ္မတွေကိုဖမ်းပြီးလို့ရှိရင်တို့အချင်းတောင်ပေါ့နော်ဖမ်းပြီးတယ်ဆိုတာတို့ရဲ့နိုင်ငံထုတ်တဲ့စီကံရှိမှာပေါ့ပြီးတော့ overstay ရှိနေမယ်ပေါ့နောက်တတ်မှတ်နေပြီးကြော်ရည်ရှိမယ်စီကံဖောက်ပြတာကြီးအဲဖမ်းမှမီးတို့ကလူစုမိသွားပြီဆိုလို့ရှိရင်တော့ပြန်လွှဲရတာပဲဗျ
ကြာတဲ့ညလာတွေကဆလုံးမြန်မာနိုင်ငံမှာကာယောဂါကူးစက်မှုတွေတိုးလာရတာအင်္ဂလိပ်ဂျင်တရုတ်နိုင်ငံကနေဆက်ဒေသမှာသွားလာဝင်ထွက်မှုတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားသလိုတရုတ်နိုင်ငံနေဆက်မျိုးတွေမှာအလုပ်လုပ်ကိုင်နေကြတယ်မြန်မာနိုင်ငံသားတွေကိုလည်းတင်းတင်းကြပ်ဆောင်ကြဉ်စစ်ဆေးနေပါတယ်တရုတ်ဝင်နေထိုင်ခွင့်အထောက်အထားမရှိသူတွေပါဝင်အကြောင်းမျိုးမျိုးကြောင့်ထိန်းသိမ
ဒီလိုပဲကျွန်တော်တို့အစွဲပြန်လက်ခံတယ်ဆိုသူတို့ဘက်ကလည်းဟိုကျမ်းမှာအကြောင်းတော့ပါတယ်ပေါ့လीเนาะဒါပေမဲ့ကျွန်တော်တို့ဘက်မှာလည်းပြန်ထားတယ်ဒီမှာပြန်ထားတယ်ဒီမှာဘောလုံးကွင်းထဲမှာစုထားတယ်ပြန်လာကြွယ်မှာပြီးရင်ကျမ်းမှာရစ်စစ်သေးတယ်ကျမ်းမှာရစိုးရမှာပြန်ဆွတ်တယ်တဆိုင်ထားနာရီเนาะ
ชูเนกีเนี่ยอโซยากะเนซะเกยลูวินอถั่วโกเอปริลปอมายลောက်กะกันตันไลปีမြန်မာဘက်ကနေတရားမဝင်ဝင်ရောက်တာမျိုးမရှိအောင်26မှာခြံစည်းဥပိတ်စုကာယနာမျိုးတွေလုပ်ခဲ့ပါတယ်ရွှေလီနဲ့ကျေကောင်မျိုးထဲမှာအထောက်ထားမရှိတဲ့မြန်မာနိုင်ငံသားတွေကိုလက်ခံထားတဲ့ဘသူမဆိုမြန်မာဝေ 3000နီးပါးရှိတဲ့ရွှေဝင်9000ကိုဒဏ်ဝေအဖြစ်ပေးဆောင်ရမယ်လို့လူဝင်မာလာနယ်လောက်ကအမိန့်ထုတ်ပြန်ထားပါတယ်
ဂျမနိုင်ငံသားတွေအနေနဲ့ကာယောဂါကာလာတရုတ်အနာပိုင်တွေချမှတ်ထားတဲ့စီကံတွေကိုလိုက်နာဖို့လိုအပ်ကြောင်းလဲခြေတော်မျိုးကလူမှုရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ချင်းနာမျိုးထွေးဘရာဟီတာဥက္ကဋ္ဌဥဖိုတာကဝီယိုအေကိုပြောပါတယ်ဒီတို့နိုင်ငံမှာဆိုရင်ချန်ယူတွေပါတယ်လုံးလုံးကျွန်တော်စားတာပြီးမှဒီကကသူကမြန်မာနိုင်ငံဘက်ကနေမှဝင်လာမဲ့ဟာတွေကိုသူကပြင်ပထားတာအဲ့ဒါပါပဲလူနိုင်
ဒီကနေ့ကျွန်တော်တို့ကမြန်မာနိုင်ငံသားတွေအနေနဲ့နှစ်နိုင်ငံချစ်ကြည်ရေးအရာထုတ်ပေးထားတဲ့ပေါ့ပေါ်ကလူလူတင်ရတဲ့မြန်မာနိုင်ငံသားအသီးမှတ်ပြုကပ်အပါအဝင်စာအုပ်အစိမ်းတို့ကိုလည်းနေထိုင်ခွင့်ကတ်တွေအပြင်အခုနောက်ပိုင်းထုတ်ပေးတဲ့ကိုဗစ်ရောဂါစစ်ဆေးပြီးကြောင်းအထောက်အထားတက်ပြဖို့ပါတိုက်ဆောင်ထားကြဖို့ဒေသခံတာဝန်ရှိသူတွေကတတိပေးထားပါတယ် မြန်မာနိုင်ငံမှာမကြသေးခင်ကဆက်လို့ကိုဗစ်ရောဂါကူးစက်မှုတွေတိုးလာရမှာအခုဆိုရင်သေဆုံးသူ2200ကျော်နဲ့ကူးစက်သူ3000လောက်ကျော်ရှိနေပြီရောဂါကူးစက်မှုတွေပထမဆုံးစတင်ခဲ့တဲ့တရုတ်နိုင်ငံကတော့သေဆုံးသူ4000ကျော်ရှိနေပါတယ်ရှင်ကျွန်တော်ကတော့စုစုပါဗီဒီယိုမြန်မာပိုင်းအတွက်သတင်းပေးပို့ထားတာပါ
VOA American တိုင်းရဲ့ Radio နဲ့ ရုပ်မြင်သံကြား အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ ထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှု အရေးပေါ်အခြေအနေကြောင့် VOA Radio နဲ့ ရုပ်သံအစီအစဉ်တွေကို ယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ် Radio အစီအစဉ်တွေကို မနက် 6:00ကနေ 9:00အထိနဲ့ ည 9:00ကနေ 10:00အထိ အချိန်တွေမှာပဲ ထုတ်လွှင့်ပေးနေပါတယ် ရုပ်မြင်သံကြား အစီအစဉ်တွေကိုတော့ နေ့စဉ်ည 9:00ကနေ 9:00ခွဲအထိ ပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook
စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာမင်္ဂလာပါရှင်အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မွေတွေကတင်ဆက်ပေးပါမယ်ဒီဇင်ဘာလ10ရက်နေ့ဟာပြည်ဆိုင်ရာလူခွင့်ရည်နေ့ဖြစ်ပါတယ်နေ့စဉ်မြတ်တိုင်းဒီလိုလူခွင့်ရည်နေ့မျိုးကိုရောက်ပြီးဆိုရင်လူခွင့်ရည်နဲ့ပတ်သက်တဲ့ထိမှန်အခမ်းအနားတွေဆွေးနွေးပွဲစကားဝိုင်းတွေကျင်းပကြလိမ့်ရှိသလို လူခွင့်ရေးပုံမှုတိုးတက်ကောင်းမွန်လာအောင်ပါဝင်လှုပ်ဆောင်တဲ့စွာတွေကိုအလေးနဲ့ထားထောက်ပြပြောဆိုလို့ရှိကြပါတယ်။နိုင်ငံပြည်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့ကျွန်တော်တို့မြန်မာနိုင်ငံမှာရောပြည်သူဆိုရလက်ထက်မှာအရင်စနစ်ဟောင်းနဲ့မတူတဲ့တိုးတက်ပြောင်းလဲမှုပါဝင်ရှိနေပါလေ။အမျိုးသမီးတွေအတွက်အခွင့်အရေးတွေရောတိုးတက်ပြောင်းလဲလာပါပြီလား။မြန်မာနိုင်ငံရဲ့လက်ရှိလူခွင့်ရေးအခြေအန နာမှာတင်ဆက်ထားပါရခင
်အခုဆိုကျွန်တော်နိုင်ငံမှာဒီအရက်သားဆိုရာဒီပုဂ္ဂိုလ်စီဆိုရာအုပ်ချုပ်လာတာဆိုစနစ်ဆိုတဲ့အတိုင်းသာရှိလာပြီပေါ့နော်ဆိုတော့ဒီစနစ်တိုင်းတာမှာဆိုကျွန်တော်တို့လူခွင့်ရေးကိစ္စရပ်တွေကိုကြည့်လိုက်မယ်ဆိုလို့ရှိရင်အထူးသဖြင့်ဒီထဲမှာကျွန်မဖော်ပြချင်တာကဒီကျွန်တော်တို့ရဲ့အခုလူခွင့်ရေးထဲမှာအရေးကြီးတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပေါ့နော်အဲဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကတော့အကြီးမားဆုံးကန့်တတ်မှုတွေဆက်ပြီးတော့မှခံရတယ်လို့ပြောချင်တာပေါ့လေအထူးသဖြင့်အစိုးရကိုအစိုးရရဲ့လွတ်ဆောင်ချက်တွေကို check and balance ဖြစ်ဖို့ထောက်ပြပြောဆိုတာတွေဝေဖန်သုံးသပ်တဲ့ဟာတွေဆိုရင် အစိုးရအနေနဲ့ကလုံးဝဒီခန္ဓာမျိုးပေါ့နော်ဒါကြီးအမျိုးမရှိတဲ့နဲ့ဖမ်းဆီးတာချုပ်နှောင်တာထောင်ချတာတရားစွဲတာဒါမျိုးတွေကိုတောက်လျှောက်လှုပ်ဆောင်ခဲ့တာရှိတယ်ဒီလိုလှုပ်ဆောင်တဲ့နေရာမှာတက်ကြွလှုပ်ရှားတဲ့သူတွေကိုရောနိုင်ငံရေးသမားတွေကိုရောပြီးတဲ့အခါကျတရင်မီဒီယာတွေမှာဟိုလှုပ်ဆောင်နေတဲ့တရင်တောက်တွေအက်ဒီတာချုပ်တွေကိုပါစပေါ့နော်ဒီလိုမျိုးဖိနှိပ်မှုတွေရှိနေတယ်ဆိုတာကိုကျမတို့တွေ့ရတာပေါ့တကယ်တကယ်ဆိုလို့ရှိရင်ဒါကျမတို့ community MLD ပေါ့နော်ဥဆောင်တဲ့ရက်သားဆွေရလက်ထက်မှာပြောမဆိုရင်လွတ်လပ်မှုနဲ့လုံခြုံမှုကိုထိပါစေတဲ့ဥပဒေတွေကသာသူကဖြတ်သိမ်းမယ်တရားဥပဒေစိုးမိုးရေးတွေလုံမယ်ဆိုပြီးတော့မှဒါအစိုးရပြစ်တက်လာတဲ့ချိန်တုန်းကပြောခဲ့တာတွေရှိတာပေါ့နော်ဒါမဲ့လက်တွေ့မှာကျတော့အဲ့ဒါတွေနဲ့တခြားစီဖြစ်တယ်ဆိုတဲ့ခါကျဒီသူတို့ရဲ့ပြောဆိုမှုတွေကိုအကောင့်ထဲမှာပေါ်လိုက်နိုင်တဲ့နေသားတစ်ခုကိုပြောမဆိုရင်တော့ဒီလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကအကြီးမားဆုံးဆုံးရှုံးမှုတစ်ခုအနေနဲ့ကျွန်မထောက်ပြချင်ပါတယ်
ဟုတ်ကဲ့အဓိကတော့ဒီပြည်သူရေကောက်တင်မြောက်တဲ့အစိုးရတက်လာတဲ့အခါမှာဒီလိုခြေနေပြီးပိုးပြီးတော့တိုးတက်ကောင်းမွန်လာမှာပဲဆိုပြီးတော့အများကမျှော်လင့်ခဲ့ကြပြီးတော့မှထင်သလောက်မဖြစ်တဲ့အခြေအနေတွေရှိနေတဲ့သဘောလို့နားလည်ပါတယ်။ဒါပေမဲ့တစ်ဖက်မှာကြားရရောဒီအစိုးရလက်ထက်မှာအရင်နဲ့မတူတဲ့တိုးတက်ပြောင်းလဲမှုပါရရှိတယ်လို့ရောပြောနိုင်မလဲရှင
်။သူတစ်ဖြစ်ကတော့လူခွင့်ရေးခြေနေတိုးတက်မှုကိုပြောမယ်ဆိုလို့ရှိရင်တော့တိုင်းတာတစ်ခုထိကတော့ဝေဖန်တာတွေသုံးတက်တာတွေလုံနေကြတာတွေရှိတယ်ပြီးတော့ခါကြလို့ရှိရင်တော့တချို့လိုအပ်နေတဲ့ပြည်သူလူထုတွေကိုလိုက်လံကူညီနေနိုင်တဲ့အနေအထားတချို့ရှိတယ်အကန့်အသတ်နဲ့ပေါ့နော်အရင် sensitive ဖြစ်တဲ့ conflict ဖြစ်တဲ့နေရာမျိုးတွေကကြတော့ဒါတော့တာစီပိတ်ပစ်ခဲ့ရတဲ့ပုံစံတွေရှိမယ်ဒါပေမဲ့တကယ်တကယ်တချို့မျိုးတွေမှာတချို့နယ်တွေမှာတော့ဟိုအစိုးရကဓာတ်ရိုက်မထိခိုက်ဘူးအစိုးရရဲ့ move policy ကိုဓာတ်ရိုက်သွားပြီးတော့မှမကိုက်လှုပ်ဘူးဆိုလို့ရှိရင်တော့တစုံတရာဟိုလှုပ်ရှားလို့ရတယ်လုံးလုံးလို့ရတယ်ဒီလိုလူတွေကကွယ်စောက်ရှောက်တာတွေသူတို့ရဲ့ဒီလိုအပ်ချက်တွေဖြစ်စီပေးတာဒီလိုမျိုးဟာတွေကိုတော့အတိုင်းအတာတစ်ခုထိတော့လုံလို့ရတဲ့အနေအထားတွေတော့တွေ့ရတယ်။ခေါမဲလုံးဝရေလုံလုံလလတ်ဆိုတဲ့အနေအထားမျိုးတစ်ခုတော့မရှိနေဘူးပေါ့နော်
။ဟုတ်ကဲ့တစ်ဆက်သေးပဲဒီအမျိုးသမီးတွေနဲ့ပတ်သက်လို့ရောအကြမ်းတန်းတူခွင့်ပဲပြောပြော။နောက်အမျိုးသမီးနိုင်ငံရေးမှာဥစားမှုအခန်းကဏ္ဍမှာပုံမပါဝင်လာနိုင်ဖို့ဒီအခွင့်အလမ်းအခြေအနေတိုးတက်မှုတွေအမျိုးသမီးအခွင့်အရေးအာမခံချက်တွေပို့ပြီးတော့ရှိလာတာမျိုးရောတွေ့ရပါလားရှင့်။
ဟုတ်နပိုင်းတော့ရှိတယ်ရှင်ဒီယူနီခွင့်ရေးကိစ္စရပြောမယ်ဆိုတခုကကြတော့ဥပဒေရေးရာအကာအကွယ်တွေပြင်နိုင်တဲ့အနေအထားတွေပေါ်ပေါက်လာအောင်လှုပ်ဆောင်ဖို့ရယ်ဒီဥပဒေတွေပေါ်ပေါက်လာပြီဆိုလို့ရှိရင်တကယ်ပဲဒီဥပဒေတွေကဒီမျိုးသမီးတို့အကာအကွယ်ပေးတယ်ဆိုတော့တရားဥပဒေစိုးမိုးမှုအဆင့်ဖြစ်လာဖို့ရယ်နောက်တစ်ခုကြတော့လူတွေရဲ့ဟိုပါဒီအတွေးအခေါ်အမြင်တွေကိုပြောင်းလဲနိုင်တယ်ဆိုတဲ့အနေအထားပေါ့နော်ဆိုတော့အဲ့ဒီအပိုင်းတစ်ခုနဲ့ကျွန်တော်တို့ကပြန်ပြီးတော့မှဟိုတုံ့တက်ရမယ့်အနေအထားဖြစ်မယ်ဆိုတော့တစ်ချက်ကကြတော့ဒီလူတွေရဲ့အမြင်အတွေးခေါ်ပိုင်းတွေကျမပြန်ကြည့်ပြန်ပြီးသုံးသပ်ကြည့်လိုက်တဲ့ခါကျတော့ကျမတို့မှာကဟိုကျမတို့မျှော်မှန်းတဲ့အဆင့်ကိုမရောက်နေဘူးပေါ့နော်တချို့ကကျတော့လုပ်ငန်းတဘောအရာဟိုဖိအားတွေကြောင့်မို့လို့အမျိုးသမီးတွေရဲ့နိုင်ငံရေးပါဝင်မှုတွေကိုအတိမတ်ပြုလို့လို့နဲ့ဆက်သွင်းလာတာရှိပေမဲ့တကယ်တကယ်လက်တွေ့မှာကျတော့အဲသူတို့ရဲ့စိတ်ရောကိုယ်ရောလက်ခံလိုက်တယ်ဆိုတဲ့အနေအထားမဟုတ်ဘူးပေါ့နော်တကယ်အရေးကြီးတဲ့ဆုံးဖြတ်ချက်ချတဲ့နေရာမျိုးတွေမှာဆိုရင်အမျိုးသမီးတွေမရနိုင်တဲ့အနေအထားတော့ရှိနေသေးပဲပေါ့လေနော်ဆိုတော့ဒီရေးကြည့်တဲ့ရေးရကော်မတီလိုကိစ္စရပ်မျိုးတွေမှာအဲ့ဒီကော်မတီဟာတွတ်တော်မှာတော့မာကကော်မတီတွေအများကြီးရှိပါတယ်။အဲ့ဒီကော်မတီမှာဆိုလို့ရှိရင်လည်းတချို့နေရာတွေမှာတော့အမျိုးသမီးတွေကတော့တော်တော်လေးကိုအဆင်ပြေတဲ့တာဝန်တွေရမယ်ဥက္ကဋ္ဌလိုနေရာမျိုးတွေရမယ်ဒါမှမဟုတ်အနေချင်းပဲအဲ့လိုရတယ်ဆိုရင်တော့မှတခြားသော issue တွေဘာအောင်ပုံမှုပြီးတော့အယုံစိုက်ပြီးလှုပ်သွားပြီးတော့အမျိုးသမီးရေးအမျိုးသမီးတွေဘဝဖွံ့ဖြိုးတိုးတက်ရေးအဲ့ဒီကိစ္စရပ်တွေကိုတော့အယုံစိုက်တာအခုထိနည်းတာပေါ့နော်ဒီအစိုးရငန်းနေတက်တာမှာပြောမယ်ဆိုလို့ရှိလားနည်းအဦးလို့ comment အမျိုးသမီး issue ကိုဒါကြီးဟာအရေးကြီးတဲ့ issue ဒါကြီးကိုဦးစားပေးလောက်ရမယ်ဆိုတော့အမြင်တွေအတွေးခေါ်တွေကဒီအစင်းစင်းအစိုးရမှာတောင်းရင်ယူနေတဲ့သူတွေကိုယ်တိုင်မှာလည်းမရှိဘူးတစ်ဖက်ကလည်းကျမတို့ကလှုပ်ရှားတဲ့ဒီတက်ကြလှုပ်ရှားတဲ့ဟို movement မှာပဲပြောပြောဒီနိုင်ငံရေးပါတီတွေအဝိုင်းမှာပဲပြောပြောအမျိုးသမီးတွေရဲ့နိုင်ငံရေးပါဝင်မှုအမျိုးသမီးတွေရဲ့လှုပ်ရှားဆောင်ရွက်မှုတွေပေါ်မှာလက်ခံနိုင်မှုကအတိုင်းအတာတစ်ခုထိပဲရှိတယ်အဲ့ဒါကကြတော့လည်းမဖြစ်မနေထက်သွင်းပေးရမယ်ဆိုတဲ့အဆင့်ကြောင့်မို့လို့ထက်သွင်းလာတယ်ဆိုတာကအများစုလို့ကျွန်မအနေနဲ့သုံးသပ်တယ်ပေါ့နော်ပြီးတဲ့ခါကျလို့ရှိရင်ဒီအတွေးခေါ်ပိုင်း attitudes ပေါ့နော် mindset ပေါ့အတွေးခေါ်ဒီအယူဆတွေဒီအယူဆွဲနေတဲ့အမြင်တွေကျွန်မတို့ကအခုထိကြောက်လဲနိုင်မှုဟာတော်တော်လေးအားနည်းနေသေးတဲ့အနေအထားမှာကျွန်တော်တို့တွေ့ရတာပေါ့နော
်ဟုတ်ကဲ့ဘလူးပဲဖြစ်ဖြစ်ဒီအစိုးရလက်ထက်မှာအမျိုးသမီးတွေနိုင်ငံရေးမှာပုံမပေါဝင်လာတာတွေရှိပါတယ်ဥမာလွတ်တော်ထဲမှာဆိုရင်လည်းအရင်ထပ်ပို့ပြီးတော့လွတ်တော်မဲ့နေရာဝင်ရွေးခံတဲ့သူတွေအရွေးခံရတဲ့သူတွေပို့ပြီးတော့များလာတာတွေလည်းရှိပါတယ်ဆိုတော့ဒါတွေကိုရောတိုးချက်မှုလို့မမြင်နိုင်ဘူးလားရှင
်ဟုတ်ကဲ့ရှင်
ဆိုတော့ဒီဆိုရတက်တာမှာတော့တေချာတာတော့အမျိုးသမီးတွေရဲ့ပါမှုကဟိုနံပါတ်အရပါเนาะအာဒီအရေးအတွက်ရတာအရင်များလာတယ်ဒီပေါ်မှာလည်းကျမတို့အရင်ကြိုးဆိုတယ်အရင်လည်းအားတက်တယ်ဘာဖြစ်ရတာကောင်းတော့ဖင်လန်တစ်ခုလို့တော့ကျမတို့အနေနဲ့ယူဆတယ်ပေါ့လေဒီဘက်2013မှာလည်းအမျိုးသမီးတွေရဲ့ပါမှုကပိုတော့မှထမြားလာသေးတယ်အနေထားဖြစ်တယ်ဆိုတော့လိုအပ်ဖြစ်တာတော့ကျမတို့အရင်ကြိုးဆိုတယ်ပေါ့เน
ဒီတော့တခုထဲပဲမဟုတ်ဘဲနဲ့တကယ်ဟိုဟာဘာခုနလိုမျိုးလက်တွေ့အကောင့်ထဲပေါ်တဲ့အပိုင်းတွေမှာကစားသူတို့ကိုယ်တိုင်ပေါ့နော်အားလုံးကပုံမှန်ပြီးတော့မှဒီထက်အားစိတ်ထုတ်ပြီးတော့လှုပ်ဆောင်နေဆိုတဲ့အစဉ်မျိုးတော့ကျမတို့ပုံပြီးတော့ဖြစ်စေချင်တဲ့အဖြစ်မျိုးပြခုရေးဆိုင်ရာကိစ္စရက်တွေပေါ့နော်ဆိုတော့ကျမတို့နားလဲတယ်တချို့အမျိုးသမီးလှုပ်တော်ကိုယ်စားလှယ်တွေကတိတ်တဲရှိတယ သူတို့ကိုယ်တိုင်ကအားမလို့အားမရတယ်စိတ်တကြရတဲ့အခြေအနေတွေအများကြီးရှိပါတယ်ပြောမယ်ဆိုလို့ရှိရင်တော့တော်တော်များများနေရာတွေမှာအမျိုးသမီးတွေကတော့တစ်ဆင့်တစ်ဆင့်တစ်ဆင့်တော့တိုးပြီးတော့မှတော့ပါဝင်လာနိုင်အောင်စူးစမ်းနေကြတာရှိပါတယ်ငင်းချင်းဖြစ်စဉ်ဆိုလည်းဒုမီလည်းကောင်းမှာပေါ့နော်တကယ်အရေးပါတဲ့နေရာတွေမှာပြောရေးဆိုခွင့်ရှိတဲ့နေရာတွေမှာအဒီမီဂိုရှိတ်ပေါ့နော်အပြန်အလှန်ဆင်းမနှိမ့်နိုင်တဲ့နေရာတွေမှာအများစုမပါနိုင်ပေမဲ့လည်းတကယ်အောက်ခြေထူးနေရာတွေမှာကိုကတော့အမျိုးသမီးတွေပါဝင်မှုတွေသိချမှုရှိနေအောင်လို့တော့ကျမတို့အမျိုးသမီးဖွဲ့တွေကိုယ်တိုင်ကလည်းအများကြီးလိုက်ပြီးစူးစမ်းတာလည်းရှိပါတယ်
ဟုတ်ကဲ့ရှေ့လာလာနဲ့ပတ်သက်ပြီးတော့လည်းမေးချင်ပါတယ်ဘလူးဘက်ဖြစ်ဖြစ်ကပြည်သူ၆ခန်းနဲ့ရက်သားအစိုးရတရက်နောက်ထပ်၅နှစ်တက်တန်ထပ်ပြီးတော့လာအောင်မယ်ဆိုတော့လူခွင့်ရေးအမျိုးသမီးအခွင့်အရေးတွေပို့ပြီးတော့ကြိုတက်လာဖို့ရောကျမတို့မျှော်လင့်လို့ရနိုင်မလားဘလူးမြန်းတုံ့တက်မိပါလဲရှင
်ဟုတ်ကဲ့ပါရှင်ဆိုတော့ဒီလာမဲ့တက်တန်းပေါ့နော်ပြောမယ်ဆိုရင်တော့ဒါကတော့အခုလက်ရှိအစိုးရကပဲဆက်လက်ပြီးတော့မှအုပ်ချုပ်သွားမယ်ဆိုတဲ့အနေအထားတစ်ခုပေါ့နော်ဆိုတော့ဒီလိုအနေအထားမျိုးမှာကျမတို့အနေနဲ့ကတော့မျှော်လင့်ချက်မဲ့စကားတော့မပြောချင်ဘူးဒါပေမဲ့ကျမတို့ကိုယ်တိုင်ကအများကြီးအာဒီပြီးခဲ့တဲ့တက်တန်းထက်ကျမတို့ဒီအမျိုးသမီးဖွဲ့ရအများကြီးဟိုကိုယ်စွမ်းဉာဏ်စွမ်းရှိတလောက်ပုံမူပြီးတော့မှတက်တိုက်တိုးနဲ့စူးစမ်းလုပ်ဆောင်ရမယ်အနေအထားတွေကိုကျမပုံမြင်လာတာပေါ့နော်အစိုးရအနေနဲ့ဒီအမျိုးသမီးလူငယ်ကလေးသတ်တဲ့ဖြစ်ပေါ်တော့သူတို့ဘာတွေလှုပ်ဆောင်ပေးမလဲဆိုတော့သူတို့ရဲ့အစီအစဉ်တွေရှိတယ်ဒီအစီအစဉ်တွေကိုကျမတို့ကတိတိကျကျဒီပေါ်မှာပုံမှန်စောင့်ကြည့်သွားရမယ်လို့ကျမမြင်တယ်ပုံမှန်စောင့်ကြည့်ပြီးတော့မှဒါတော့မလုပ်ရသေးဘူးဒါတော့လုပ်ဖို့လိုတယ်ဆိုတဲ့ဟာမျိုးလည်းပဲတိတိကျထောက်ပြပေးသွားရမယ်အဲ့လိုမျိုးလုပ်မှလည်းပဲကျမကြည့်တာအစိုးရအနေနဲ့ကဒီအရေးကိစ္စတွေကဟိုသူတို့အနေနဲ့မဖြစ်မနေစဉ်းစားပေးလာရတော့မယ်ဆိုတဲ့အသိပေါ်တော့အသိမြင်ရှိလာမယ်အဲ့ဒီအသိရနောက်ဆက်တဲကတော့လက်တွေ့အကောင့်တွေပုံမဲ့အဆင့်တစ်ဆင့်တစ်ဆင့်တစ်ဆင့်တော့ကြောက်လာနိုင်တဲ့အနေအထားဖြစ်တယ်ပေါ့အဓိကတော့ကျမတို့တွေကပုံမူပြီးတော့မှအလုံးလို့ရမယ်ပုံမူပြီးတော့မှကိုယ့်ရဲ့အလုပ်ပေါ်မှာဒီဇိုင်းမမဖြစ်ဖို့လိုတယ်ကိုယ်ချိတ်ဆက်မှုလုပ်ဖို့လိုတယ် network ခင်းနေအကောင့်ဖို့လိုတယ်ပေါ့နော်ဆိုတော့ဒီလိုလှုပ်ဆောင်မယ်ဆိုလို့ရှိရင်တော့ဒီလာမဲ့ဆိုရတက်တန်းမှာတော့ဒီမျိုးသမီးနဲ့ပတ်သက်ပြီးတုံတရားအပြောင်းလဲပုံမူတိုးတက်တဲ့အနေအထားတစ်ခုကျမတို့မြင်လာလို့ရမယ်ပေါ့နော်ဒီရည်အမျိုးသမီးတွေကိုတန်တက်ချုပ်ချယ်ထားတဲ့ဖိနှိပ်ထားတဲ့ဥပဒေတွေလောက်ဆောင်ချက်တွေပပြအောင်လည်းပဲကျမတို့အားလုံးကတော့ဝိုင်းဝန်းစူးစမ်းရမယ်ပုံမူစူးစမ်းရမယ်ဆက်တဲ့တဘောပေါ့နော်အများကြီးလောက်ဆောင်ရမယ်လို့ကျမမြင်ပါတယ်လို့ဒါမှလည်းဒီမျိုးသမီးတွေအလေးထားပြီးတော့မှလုပ်ငန်းပိုင်းဆိုင်ရာအရာလက်တွေ့အကောင့်တွေပေါ်တဲ့အစိုးရတရက်တွေကျမတို့အနေနဲ့ရရှိမှာဖြစ်ပါတယ်
ဒီဘက်သူသဆွန်လင်အမေရိကန်တခွင်စီစမာကိုဗစ် -19 ရောဂါကာကွယ်ဆေးထိုးပြီးဖို့ကျန်းမာရေးဝန်ထမ်းတွေအလိုပြင်ဆင်နေကြပြီလဲဆိုတာနဲ့ဂီတပညာရှင်ဂျွန်လန်နွန်ကွယ်လွန်နဲ့နှစ်၄၀ပြည့်အထိမ့်မဲ့အကြောင်းကျွန်တော်အောင်ကတင်ဆက်ပေးထားပါရခင်ဗျာဗြိတိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစတင်ထိုးပေးနေပြီးကနေဒါနိုင်ငံမှာလည်းအလားတူကာကွယ်ဆေးထိုးပေးတော့မှာပါ။အမေရိကန်ပြည်အောင်စုမှာတော့ကာကွယ်ဆေးထိုးပေးဖို့အစီအစဉ်နဲ့ပတ်သက်ပြီးတော့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေဆွေးနွေးနေတဲ့အချိန်ထဲမှာကျန်းမာရေးလုပ်သားတွေကကာကွယ်ဆေးထိန်းသိမ်းမှုနဲ့ဆေးထိုးပေးဖို့ကြိုတင်လေ့ကျင့်နေကြပါတယ်။အမေရိကန်စားတောက်နဲ့ဆေးဝါးစီမံကုကဲရေးဌာန FDA ရဲ့အကြံပေးပုဒ်အဖွဲ့ကတော့အရေးပေါ်အခြေအနေမှာ Pfizer နဲ့BioNTech ကာကွယ်ဆေးသုံးဆဖို့အတွက်အကြံပြုထားပါတယ်။ဒါကြောင့် FDA အနေနဲ့ကာကွယ်ဆေးထိုးပေးဖို့ခွင့်ပြုမိန်းလာမယ့်ရက်ပိုင်းအတွင်းချမှတ်ပေးဖို့ရှိနေတာပါ။မောက်ဇိုင်းနိုင်ကျန်းမာရေးဝန်ဆောင်မှုပေးရေးအဖွဲ့ Pharmacy ဆေးဖြန့်ပြူရေးဌာနညွှန်ကြားမှု၊ဗ Vivian Lennart ကအခုလိုပြောပါတယ
် We get it here in the pharmacy. We have to empty the box within 90 seconds.
ဆေးရည်ရောက်လာတဲ့အခါလာပို့ရဲ့ပုံတွေကနေ freezer အေးချမ်းတဲ့ရွှေ့ပြောင်းမှုစက္ကန့်90အချိန်ရပါတယ် freezer ကအပူချိန်300ဒီဂရီအောက်ရောက်ပြီးဒီကမ်းမအောင်80ဒီဂရီဆဲလ်စီယက်အထိရှိပါတယ်။တခခုတာမှားသွားရင်ပြန်လုပ်ဖို့မလွယ်ပါဘူး။တခြားဆေးရည်ဆိုရင်တော့ဖရီဇာရဲ့ရေခဲတက်တာတွေပြတ်နေလို့သုံးမရဘူးဆိုရင်ထပ်မယုံပါပဲ။အခုကာကွယ်ဆေးကတော့အဲ့လိုမဟုတ်ပါဘူး
။ဖိုင်ဇာကထုတ်တဲ့ကာကွယ်ဆေးဟာဆန်းသမှုအစစ်အစင်ကိုအောင်မြင်ခဲ့တယ်လို့အဲ့ဒီကုမ္ပဏီကပြောဆိုထားပါတယ်။ဒါပေမဲ့လည်းဒီဆေးဟာအနုတ်80ဒီဂရီလောက်ရှိတဲ့ရေခဲကမ်းတွေထဲမှာအသုံးမပြုခင်အထိသိမ်းဆည်းဖို့လိုအပ်ပါတယ်။COVID-19 ရောဂါကာကွယ်ဆေးကိုတနိုင်ငံလုံးအတိုင်းအတာနဲ့ထိုးပေးဖို့လိုလာကြောင်းလည်းအခုလိုအခက်အခဲကိုကျော်လွှားဖို့ကြိုတင်လေ့ကျင့်နေကြတာပါ။မောင်ဆိုင်ရင်ချမရေးဝန်ဆောင်မှုအဖွဲ့ Pharmacy Science Doctor Susan Mashnik
So not a lot of people have vaccinated for a large pandemic like
ဒီလောက်ပြန့်နှံ့နေတဲ့ကပ်ရောဂါကြီးရန်ကနေကာကွယ်ဖို့လူအများစုကြီးကကာကွယ်ဆေးမထိုးရသေးပါဘူး။ဒီလိုမျိုးကာကွယ်ဆေးတွေအကြီးအကျယ်ထိုးပေးခဲ့ဘူးတာကH1N1 ရောဂါဖြစ်တော့ပါဒါကြောင့်တည်တည်ချာချာလုပ်ဖို့လိုပါတယ်ကာကွယ်ဆေးရောက်လာရင်ဘယ်လိုထိမ့်သိမ့်ရမလဲဘယ်လိုလုပ်ရမလဲဆိုတာတွေနဲ့ပတ်သက်ပြီးလေ့ကျင့်ကြပါတယ်တကယ်ကာကွယ်ဆေးတွေထိုးပြရတဲ့ပုံစံမျိုးအစကနေအဆုံးအထိဒီတောက်ကြံတဲ့စနေတနင်္ဂနွေမှာလည်းလေ့ကျင့်သွားပါမယ
်ကိုဗစ်ကာကွယ်ဆေးပေါ်ပေါက်လာတဲ့တရင်ကြောင့်ကမ္ဘာတစ်လုံးမှာဝန်တန်နေရပြီဝင်လဲကိုဗစ်ကာကွယ်ဆေးထိုးဖို့အမေရိကန်တစ်ဝက်လောက်ကမောမရဲဖြစ်နေကြတယ်လို့ဆိုပါတယ်ပြည်ထောင်မှာတော့တမတဲတဲ့ယောဂါအဲလာဂျီရှိထားဘူးသူတွေအနေနဲ့ Pfizer နဲ့ BioNTech ကုမ္ပဏီတို့ပူးတဲ့ထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးကိုမထိုးကြဘူးဆေးဝါးကြီးကြဲဆိုင်ရာအာဏာပိုင်ကသတိပေးထားပါတယ်ပြည်ထောင်နိုင်ငံမှာ Pfizer နဲ့ BioNTech ကုမ္ပဏီတို့ပူးတဲ့ထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးစတင်ထိုးပြီးခဲ့တဲ့အင်္ဂါနေ့မှာပဲကာကွယ်ဆေးထိုးသူတွေရဲ့နှစ်ဦးဟာဆေးနဲ့မတဲတဲ့လက္ခဏာတွေဆိုးဆိုးရွားရွားပြလာပြီးချိန်မှာပြည်ထောင်နိုင်ငံရဲ့စီးဝါးနဲ့ကျန်းမာရေးဝန်ဆောင်မှုကုန်ပစ္စည်းထိန်းချုပ်ကိုကေအေဂျင်စီကအဲဒီလိုသတိပေးချက်ထုတ်ပြန်လိုက်တာပါ။ဒါပေမဲ့လည်းဒီကာကွယ်ဆေးအမေရိကကိုရောက်လာရင်တော့ကျန်းမာရေးဝန်ထမ်းနဲ့အသက်ကြီးသူတွေကိုအရင်ဦးစားပေးထိုးသွားမှာဖြစ်တယ်လို့ဆိုပါတယ်။မောင်ဆိုင်ရင်ဆေးရုံကဒေါက်တာအနီယာဝက်ဘတ်ကအခုလိုပြောပါရယ်
။ Well, we're working on providing vaccine in a
phase ကယောဂါကာလအတွင်းအဓိကအလုပ်လုပ်နေကြတဲ့သူတွေကိုကာကွယ်ဆေးအရင်ချိုးပေးသွားမှာပါ။ဆေးတွင်တဲ့ဒေတာဆိုင်ရာအာဏာပိုင်တွေစီကညွှန်ကြားခဲ့ရတာနဲ့ချက်ချင်းစနိုင်ဖို့အားလုံးပြင်ဆင်ထားပါတယ်
။အမေရိကန်စားသောက်နဲ့ဆေးဝါးကုကေဌာန FDA ရဲ့အထူးကြံပေးအဖွဲ့ဝင်ကလည်း Pfizer နဲ့ BioNTech ကုမ္ပဏီတွေပူးတွဲထုတ်လုပ်တဲ့ COVID ကာကွယ်ဆေးကိုအမေရိကန်ပြည်ထောင်စုမှအရေးပေါ်အသုံးပြုခွင့်ပေးစေမသင့်ကြာသပတေးနေ့က9နာရီလောက်အချိန်ယူဆွေးနွေးသုံးသပ်ခဲ့ကြပြီးတဲ့နောက်မှာတော့အသုံးပြုခွင့်အတည်ပြုလိုက်ပါတယ်။ FDA ကွင့်ပြုချက်ရပြီဆိုတာနဲ့ဖက်ဒရယ်အစိုးရကနိုင်ငံတကာထိုးစီးပေါင်း 6.4 တန်းကိုချက်ချင်းပြန်ပြူမှာပါ Susan Mashnik က
We really want to treat this vaccine as the liquid gold that it is
ဒီကာကွယ်ဆေးကိုတန်ဖိုးကြီးတဲ့ရွှေရည်တွေလိုမျိုးသဘောထားပြီးသုံးဆွဲသွားမှာပါဘာလို့လဲဆိုတော့ဒီယောဂါကိုကာကွယ်ဖို့ကဒီနီလန်တလန်ပဲရှိလို့ပ
ါစာသာပေးနေညနေပိုင်းဒီတော့ COVID-19 ယောဂါကူးစက်ခံထားသူ15တန်းခွဲကျော်ရှိပြီးတော့ပေဆုံးသူ 2,900 ကျော်ရှိတာကြောင့်ကမ္ဘာပေါ်မှာအမေရိကန်ပြည်သူဟာဒီကယောဂတံကိုအစိုးရဆုံးခံရတဲ့နိုင်ငံတစ်နိုင်ငံလည်းဖြစ်ပါတယ်ခင်ဗျာ။တချိန်ကကြော်ကြားခဲ့တဲ့ဂီတပညာရှင်ဂျွန်လန်နော်တေဆုံးတဲ့240မြောက်အဖြစ်နဲ့နယူးယောက်စင်ထရယ်ပါ့ခ်မှာသူ့ရဲ့ပေးသက်တွေရှိဝေးခဲ့ကြပါတယ်။ဗီဒီယိုတေဂီတအဖွဲ့ကိုထူထောင်သူလည်းဖြစ်အစိုးရနဲ့ဂီတလည်းတီးတဲ့ဂျွန်လန်နော်ဟာအသက်40အရွယ်မှာတနေ့နဲ့တိခတ်လုံးကြံခံရတာပါ။1940ခုနှစ်ဒီဇင်ဘာလ10ရက်ညဘက်မှာဂျွန်လန်နန်နဲ့သူစနီးယူကိုအိုနိုရိုဟာနယူးယောက်မန်ဟတန်မှာရှိတဲ့သူ့ရဲ့အခန်းကိုပြန်လာစဉ်မတ်ဒေးဗစ်ချက်မန်ဆိုသူကပြစ်ခတ်ခဲ့တာပါသူကွယ်လွန်သွားတာအနှစ်40လောက်ကြာခဲ့ပြီဖြစ်ပေမဲ့သူဖန်တီးခဲ့တဲ့ဂီတတန်စင်တွေကတော့မပြောင်းမပြတ်ဆက်ရှိနေသေးပါဒေးဗစ်ပါကီကဂျွန်လန်နန်ကွယ်လွန်တဲ့အကြောင်းသူ့အမိလာပြောပြတာကိုအခုထိမှတ်မိနေသေးပဲလို့ဆိုပါတယ
် I was in junior high and my mother came in
ကျွန်တော်အလဲလမ်းညောင်းတက်ပြီးချိန်ကဂျွန်လန်နွန်တနက်နေ့အပြစ်ခံရတယ်လို့အမေကလာပြောပါတယ်ကျွန်တော်မယုံနိုင်တော့အောင်ဖြစ်ရပါတယ်ဒီအတိုင်းပြန်ကြရတဲ့အဲ့ဒီအချိန်ကကျွန်တော်ဘယ်နေရာမှာရှိခဲ့တယ်ဆိုတာကိုအမြဲအမှတ်ရနေပါတယ
်ဂျွန်လန်နွန်တနက်နေ့အပြစ်ခံရတဲ့နေရာနဲ့မလန့်မကန့်မှာနေတိုင်းသူတူကလည်းအဲ့ဒီအချိန်ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ် Nora Coltan က
I do remember the night that it happened
because I heard ambulances going by my window.
ဘယ်ညာကဖြစ်ပျက်ဖို့မှတ်မိနေပါတယ်လူနာတင်ကားဖြတ်သွားတာကိုသတင်းထောက်ကနေကြားလိုက်ပါတယ်ထူးဆန်းတာကအင်္ဂလိပ်လူနာတင်ကားလို့မျိုးအတန်ဖြစ်နေတာပါနောက်တစ်နေ့မှာတော့၆ချားဝယ်ရဖြစ်ပျက်ကိုသိရတော့တာပါပဲ
ကွယ်လုံးနဲ့မနေ့ပိုင်းကတော့ဂျွန်လန်နိုဟာသူ့ကိုတနက်နေ့ပြစ်သူချက်မန်ရဲ့သူတီဆိုခဲ့တဲ့တပြားတပ်ဖန်တစီပေါ်မှာလက်မှတ်ရေးထိုးခဲ့ပြီးပါသေးတယ်ချက်မန်ကတော့နှစ်နှစ်ဆိုင်နဲ့ထောင်နဲ့သက်ချမှတ်ခဲ့ပြီးတော့ဒီနေ့အတွင်းမှာတော့သူ့ရဲ့ဂရိကံဝန်
Channel
လွတ်ပေးဖို့ရှောက်သားချက်ကိုပေးချခဲ့တာကြောင့်2002ခုနှစ်မှာထပ်မံရှောက်သားဖို့ရှိပါတယ်နယူးယောက်ကိုအလေရောက်နေတဲ့ ဒီအကြောင်းတွေမသိပါဘူးဒါပေမဲ့လည်းသူတို့ရဲ့ဂီတကတော့ဒီကနေ့အချိန်အထိမပြောက်ွယ်ပဲရှိနေပါတယ်အားလုံးကသူတို့တခြင်းတွေကိုသိကြတယ်လို့ပိတ်ကြိုက်ကြပါတယ်ဂျွန်လန်နိုရဲ့ရုပ်လက်ကိုတော့မီဒီယိုကပ်ပြီးတဲ့နောက်နယူးယောက် Central Park မှာသူ့ရုပ်ပြတွေကိုဖြန့်ချဲခဲ့ပါတယ်ခင်ဗျာ
ကိုဆက်ပြီးသိပ္ပံနဲ့အနည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးတပ်ပါ။ COVID-19 အကူးစက်ခံရသူတန်း80နဲ့တေဆုံးရသူတန်းခွဲကျော်လာချိန်မှာထိရောက်မှုရှိတဲ့ကာဝယ်ဆေးတွေရလာပါပြီ။ဒီဆေးတွေအတွက်စိတ်ချအောင်အတိုင်းတာဘယ်လောက်ရှိပါသလဲ။အနုဇီဝဗေဒပညာရှင်မောက်ခင်ဇာဝင်းပြည့်ရဲ့အမြင်ကိုကြည့်အောင်ပါ။
အမေရိကရဲ့ FDA မှာသူတို့ခွင့်ပြုမိန့်တောင်းထားတာ Moderna ကုမ္ပဏီနဲ့ Pfizer ကုမ္ပဏီနဲ့နှစ်ခုကနေပြခွင့်ပြုမိန့်တောင်းထားတာရှိတယ်ဒီဗီဇာမှာဒါမှအခြေအနေဘယ်လိုလဲဆိုတာသိရမှာပေါ့နော်ဒါမှသူတို့ကပြင်းနေနေတာမျိုးရှိတာနဲ့သူတို့ဖွင့်ပြထားတဲ့ဟာမှာသူတို့ရဲ့ data မှာဆိုလို့ရှိရင်ခုက95%ကနေတော့အဖီကစီစိတ်အာနိသင်ပြတယ်ဆိုတော့စိတ်အာနိသင်ပြရဆိုတော့ယောဂကုသမှုမခံဘူးပေါ့နော်နောက်တစ်ခုကနောက်ကုမ္ပဏီတစ်ခုကတော့ကုသလေးတော်မှတိတ်ရကိုင်းတော့ကာကွယ်မှုပေးနိုင်တယ်ဆိုတော့ဒါကကာကွယ်ဆေးစတန်ဒတ်အနေနဲ့ကြီးမယ်ဆိုလို့ရှိရင်
ရခဲ့တဲ့ကာကွယ်ဆေးရှင်ရှိမယ်ဆိုလို့ရှင်ဒီကာကွယ်ဆေးတွေရဲ့အာနိသင်ကတော်တော်လေးကိုအကျိုးတိုက်ရောက်မှုရှိတယ်ပေါ့နော်ဒါဆိုကြိုးမပြရဘဲနဲ့အကျိုးတိုက်ရောက်မှုရှိရတဲ့ကြောင့်ဒါစိတ်ချရတဲ့ကာကွယ်ဆေးဆိုပြီးတော့ကြောင်းနိုင်ပါတယ်ရှင်ကာကွယ်ဆေးတစ်ခုရဖို့အတွက်အဆင့်ပေါင်း900ကိုကျော်ဖြတ်ရတာကြောင့်အချိန်ပေးရပါတယ်ဒါပေမဲ့ဒီ COVID-19ကာကွယ်ဆေးကတော့တိုးတက်လာတဲ့အနည်းပညာတွေကြောင့်တစ်နှစ်မပြည့်ခင်မှာရခဲ့တာဖြစ်ပါတယ်ကာကွယ်ဆေးတစ်ခုရဖို့အတွက်
ဘယ်လိုအဆင့်တွေကိုကျော်ဖြတ်ရပါသလဲ။ပမာယောဂကာကွယ်ဆေးတွေမှာဆိုလို့ရှင်ဒီကာကွယ်ဆေးတစ်ခုဖြစ်လာဖို့ဆိုတဲ့ဟာကစမ်းသပ်ရတဲ့ဟာကအဆင့်အဆင့်အတွက်နှစ်ဆို9နှစ်9နှစ်အဲ့လောက်ကနေ10နှစ်လောက်အထိကိုသွားနိုင်တယ်။ အခုအရင်ဖီလာဒယ်ဖီးယားမှာကျွန်မတို့လုပ်ခဲ့တဲ့အတွေ့အကြုံအရဆိုလို့ရှင်သူကဒီတက်တော်ဝါမဲ့စနစ်တက်တော်ဝါရှိစနစ်တွေမှာစသတ်မယ်ဆိုလို့ရှင်အရင်ဆုံးမှာလုပ်ရတယ်ဆိုတာ virus ကို isolate လုပ်ရတယ်ဆိုတာခွဲထုတ်ပေးရတယ်။ဗိုင်းရပ်စ်ကိုသူ့ရဲ့ဗိုင်းရပ်စ်ပုံစံလေးမပြတ်ရအောင်လို့ဆိုပြီးခွဲထုတ်ပေးရတယ်။ဒါလို့ခွဲထုတ်ဖို့အတွက်ကိုဆိုလို့ရှင်ကဒီ virus တစ်ခုလုံးဒီအလုံးလေးတစ်လုံးမပြတ်သွားအောင်လို့သူက cell တော့အရင်သွင်းရတယ်။ cell မှာသူအပွားခံရတယ်။ အပွားခံပြီးတော့မှာတခါပြန်ပြီးတော့သူကဆဲလာနေပြန်ဖောက်ထွက်လာရဲဟာကိုကျွန်တော်တို့ကဖီလ်တာတွေနဲ့အဆင့်ဆင့်ယူပြီးတော့ဟိုခွဲထုတ်ပေးရခွဲထုတ်ပြီးတော့ဒီ -80ရေခဲ့တဲ့တိုင်းမှာကျွန်တော်တို့အသိန်းထားရတယ်ပြီးသွားတော့မှာတက်တော်ဝါမဲ့စနစ်မှာပြန်စမ်းရတယ်အခုကာဝယ်ဆေးမှာတုံးတဲ့နေကဒီလိုအဆင့်ပေါင်းများစွာကိုဖြတ်ဆရာမလိုတော့ပါဘူး ဒီကာကွယ်ဆေးကတခြားကာကွယ်ဆေးတွေနဲ့မတူတာအခုဒါတော်တော်များများလဲဟိုမြန်မာနိုင်ငံမှာသိကြမှာဆိုတော့ဒီ mRNA ကိုအခြေခံပြီးထုတ်တဲ့ကာကွယ်ဆေးပါဒီ Pfizer Moderna ထုတ်တဲ့ကာကွယ်ဆေးနှစ်ခုလုံးက mRNA ကိုအခြေခံပြီးထုတ်တဲ့ကာကွယ်ဆေး mRNA ဆိုတာအရှေ့ကပြောရရင်တော့ messenger RNA messenger RNA ဆိုတော့သူကဒီသူ့ရဲ့မျိုးဗီဇာအပွားပေါ့နော် virus ကရှိတဲ့မျိုးဗီဇာ RNA genomic RNA ကနေပြီးတော့သူကပွားပြီးထုတ်ထားတယ် mRNA messenger RNA ပွားထားတဲ့ကဒီမျိုးဗီဇာအပွားကိုအခြေခံတဲ့အနည်းပညာအရန်အဖိုးတန်တယ်ဘာလို့လဲဆိုတော့ အခြေခံအဲ့ဒီအဆင့်အဆင့်တစ်ခုလုံးကိုမလိုတော့ဘူးဖြစ်သွားတယ်။ဒီ mRNA တစ်ခုကိုသုံးလိုက်တဲ့အချိန်မှာ mRNA ဒီတစ်ခုအပိုင်းလေးတစ်ခုရသွားပြီဆိုတဲ့အခါမှာသူက DNA ပြီးတော့တတ်တော်ဝါမဲ့စနစ်ဆောင်းနဲ့ဆောင်းနဲ့စနစ်ကိုတန်းပြီးတော့သွားလို့ရတယ်။ virus ကိုပြန်ပြီးတော့ဟို isolate လုပ်ပေးရတယ်။ isolate လုပ်ခဲ့တဲ့ virus
ဘယ်လောက်အထိအချိန်သက်သာသွားပါသလဲ
အချိန်ကဘယ်လောက်တူသွားလဲဆိုရင်ဇန်နဝါရီ9ရက်နေ့မှာတရုတ်ပြည်ကနေသူတို့ဒါတရုတ်ပြည်ကစတင်တယ်တရုတ်ပြည်ကသူတို့ကဗိုင်းရပ်စ်ရဲ့ငုံ့ပြီးသားတွေတော့အင်တာနက်ပေါ်တင်လိုက်တယ်တင်မှာဇန်နဝါရီ9ရက်နေ့မှာတင်တယ်10ရက်နေ့မှာဥစားယူအက်ကဒီဒါတာဖောက်ချီရဲ့ဂျန်ဘီအဖွဲ့နဲ့ဒီမော်ဒါနာကုမ္ပဏီနဲ့သူတို့တွေ့ဆုံတယ်ဆွေးနွေးတယ်ဘယ်လိုလုပ်မယ်ဆိုတဲ့
တဲ့ data ရပါတယ် trace ပါဆိုလူနဲ့စေကနန်းနဲ့စမ်းသပ်ဖို့အတွက်လုံလောက်တဲ့ data ရပါတယ်အဲဒီကနေပြီးတော့လာပိုင်းအတွင်းမှာ phase 3ဆိုတာလူအများအများနဲ့စမ်းသပ်ဖို့အတွက်လုံလောက်တဲ့ data ရတယ်အဲ့ဒါက phase 3ကိုမော်ဒန်နာစခဲ့တာက July 28ရက်နေ့မှာစာခဲ့တယ်အ July 28ရက်နေ့မှာ phase 3စပြီးတော့ July ဆို August September October လောက်မှာသူတို့ကစပြီးတော့ပြီးနေပြီဒါဘလို့အခြေအနေရှိနေဆိုတော့ပြောလို့ရနေပြီ November မှာသူတို့ပေးချာတိကျတဲ့အခြေအနေဘလောက်ရကြိုင်နှုန်းဆိုတဲ့ဟာဒီမှာသူတို့စပြီးတော့ထုတ်လာတယ် November တတိယပတ်မှာသူတို့ Moderna ဆိုရင်94ဒသမ1ရာကြိုင်နှုန်းကာကွယ်ပေးတယ်တရားရာကြိုင်နှုန်းတော့ဒီကာကွယ်ဆေးလက်ခံရရှိတဲ့လူတွေပြီးဟိုယောဂါကျင်းထန်တဲ့အဆင့်မရောက်ပါဘူးဒါသူတို့ရဲ့ဒါနောက်ဆုံးပြောလိုက်တယ်ဆိုတော့သူတို့ကတင်ရနိုင်တဲ့အဆင့်ကိုရောက်သွားပြီဆိုတဲ့အခါကျတော့သူတို့ကနေပြီးတော့ FDA ကိုသူတို့ခွင့်ပြုမိတောင်းလာတဲ့အဆင့်ဖြစ်သွားပါတယ်
။လူပေါင်းတောင်းလဲခြင်းစံတက်ထားပြီးအတန်းတာတစ်ခုထိစိတ်ချတဲ့အနေအထားကိုရောက်နေတဲ့ဒီဆေးတွေကိုဖြန့်မြူရမှာတွေ့ရတဲ့အခက်အခဲကဆေးအာဏိတင်ကိုမထိခိုက်စေဖို့အတွက်အေးတဲ့နေရာမှာထားရတာဖြစ်ပါတယ်
။အဲကျွန်တော်တို့ဒီ lab ထဲမှာစံတက်တဲ့အရာဆိုလို့ရှိရင် mRNA ပဲရှိသေးတယ်ဘလို RNA အမျိုးသားပဲဖြစ်ဖြစ် RNA ရဲ့ထားဆိုတဲ့ပူချိန်ကသူကminus 20ဒါမှမဟုတ် minus 80မှာထားပါလေ။သူကဘာလို့လဲဆိုတော့ RNA ဒီမျိုးလေးအပွားလေးကအပူချိန်၄ degree အထက်ဆိုလို့ရှိရင်သူက degradation ဆိုတဲ့ဟာက RNA ပျက်စီးသွားတယ်ပေါ့နော်။အဲ့တော့အခုဒီနည်းပညာကလည်း mRNA ကိုအခြေခံပြီးလုပ်တဲ့နည်းပညာဖြစ်တဲ့အတွက်ကြောင့်မို့လို့သူကိုစမ်းနေတဲ့အချိန်မှာကျမတို့က protocol အတိုင်းပဲပေါ့နော်။၄ degree အောက်မှာထားတယ်။ဒါမဲ့ဟိုဥပမာတခြားကုမ္ပဏီဆို Johnson & Johnson တို့ဆိုလို့ရှင်သူက4 degree မှာထားတဲ့အတွက်ကြောင့်သူတို့က4 degree မှာထားလို့ရတယ်ဆိုပြီးသူတို့ပြောတယ်။အခုဒီ Moderna ဆိုသူတို့ကစလုပ်ကလေးကသူက minus 20မှာထားတဲ့အတွက်ကြောင့် minus 20မှာထားရမယ်ဆိုတယ် minus 20 degree Celsius မှာထားရမယ်ဆိုပြီးအခု Pfizer ဆိုလို့ရှင်သူတို့လုံးဆောင်နေတဲ့ကာလတစ်ချောင်းလုံးမှာ minus 80မှာထားခဲ့တဲ့အတွက်ကြောင့်သူတို့ဒီရထားသွားရမယ်အခြေအနေဒီ minus 80မှာထားအပူချိန်ကိုတိုးပြီးတော့မဆန်းဘူးကဲ၄ degree မှာထားလို့ရနိုင်တယ်ဆိုလို့ရှိရင်ဒါအတမန်မခဲတဲ့ရေခဲတက်တာအပေါ်နဲ့အောက်နဲ့နှစ်ဆင့်ဆိုအောက်ပိုင်းရေခဲတက်တာဒီ၄ degree centigrade ရှိတယ်အပေါ်ပိုင်းရေခဲတက်တာဒီအအေးဆုံးအခြေအနေကိုရောက်မယ်ဆိုလို့ရှိရင် minus 20 degree centigrade ထိထားနိုင်တယ်အဲကျမတို့လက်ထဲမှာပုံနေတာအရာဆိုလို့ရှိရင် minus 20ဟာကိုနေရာမလောက်ရင်ဒီရေခဲတက်တာအပေါ်အခဲကန်းထဲမှာအအေးဆုံးကိုရွှေ့ပြီးတော့ထားတယ်ဒါအဲ့လိုမျိုးအနေနဲ့ပို့ဆောင်လို့သုံးလို့ရတယ်ပေါ့နော
်ဒီဆေးဟာအပူချိန်မြင့်တက်မှုတန်ဘယ်လောက်ထိခံနိုင်လဲဒီဆေးကိုထိုးထားရင်ဘလောက်ဓာတ်ရှိခံမယ်ဆိုတာပါဝင်ဒီဆေးအတွက်ဆန်းတက်မှုရဲ့ဆက်ပြီးလုံနေသေးတယ်ဆိုတာကိုတင်ပြရင်ဒီတိုင်းပတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပါ
ဟုတ်ကြနေအတွက်ပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်အမေရိကန်သေးကုမ္ပဏီ Pfizer နဲ့ Germany က BioNTech တို့ပူးပေါင်းထုတ်လုပ်တဲ့ Coronavirus ကာကွယ်ဆေးဟာ COVID-19 ရောဂါကာကွယ်ရေးနေရာမှာ95ရာခိုင်နှုန်းထိရောက်မှုရှိတယ်ဆိုတာကိုတွေ့ရှိပြီးတဲ့နောက်အမေရိကန်အစားအစာနဲ့ဆေးဝါးကုပေဌာန FDA ကနေနောက်ဆုံးအကြေပြုချက်ရဖို့စောင့်ဆိုင်းနေပြီဖြစ်ပါတယ်မနေ့ကျသာရင်းလေးက FDA ရဲ့ကြံပေးကော်မတီကဒီဆေးကိုအရေးပေါ်အသုံးပြုဖို့အတွက်အတည်ပြုချက်ပေးဖို့ကိုထောက်ခံလိုက်ပါတယ်။အမေရိကန်မှာအခုသတင်းပတ်အစောပိုင်းကတရက်ထဲမှာပဲဗိုင်းရပ်စ်ကြောင့်လူ3,100ကျော်စံချိန်တင်သေဆုံးခဲ့ပြီးတဲ့နောက်အခုလိုဆုံးဖြတ်ခဲ့ကြတာပါ။အမေရိကန်မှာတော့မနေ့ကျသာရင်းလေးနောက်ပိုင်းအထိဗိုင်းရပ်စ်ကူးစက်သူဦးရေဟာ 15.5 သန်းကျော်သွားပြီဖြစ်ပြီးတော့သေဆုံးသူဦးရေဟာလည်း 39,000 ကျော်သွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကပြောပါတယ်ခင်ဗျာ။ဘာရောင်းကဆေးထုတ်လုပ်တဲ့ကုမ္ပဏီတွေကစမ်းသပ်ထုတ်လုပ်နေတဲ့ကာကွယ်ဆေးတွေဟာကိုရိုနာဗိုင်းရပ်စ်ကိုထိထိရောက်ရောက်ကာကွယ်နိုင်တယ်ဆိုတာကိုပြသပြီးကာကွယ်ဆေးအဖြစ်အသုံးပြုဖို့အတွက်အတည်ပြုချက်စောင့်နေချိန်မှာပဲအခြားဒေသပါဝင်ကမ္ဘာနိုင်ငံအသီးသီးကလည်းဒီကာကွယ်ဆေးတွေကိုရယူဖို့ပြင်ဆင်ထားကြပါတယ်။အခြားသောအခြားနိုင်ငံတွေထဲမှာတော့မလေးရှားနိုင်ငံက Pfizer ကုမ္ပဏီကနေကာကွယ်ဆေး 12.8 သန်းကိုဝယ်ဖို့သဘောတူထားပြီးဒီထဲကကာကွယ်ဆေးတစ်သန်းကိုပထမအထုပ်အနေနဲ့ရှင်းနှစ်ပထမ3လပတ်မှာ Pfizer ကုမ္ပဏီကပြပို့သွားမှာဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံကတော့ AstraZeneca ကုမ္ပဏီစီကနေကာကွယ်ဆေး 2.6 သန်းဝယ်ဖို့သဘောတူထားပြီးတော့နောက်ထပ်1သန်းဝယ်ဖို့လည်းဆွေးနွေးနေပါတယ် အင်ဒိုနီးရှားနိုင်ငံကတော့ Sinovac ကုမ္ပဏီကနေကာကွယ်ဆေးအလုံးကြီး125သန်းခွဲနဲ့ Novavax ကုမ္ပဏီကနေတန်း30ခွဲကိုသဘောတူထားပြီးဖြစ်ပါတယ်။ဒါပြင် AstraZeneca နဲ့ Pfizer ကုမ္ပဏီတွေစီကနေတန်း50စီးခွဲကိုဆွေးနွေးနေပြီးတော့ Covax အစီအစဉ်ကနေ16သန်းခွဲကိုမျှော်လင့်ထားတယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ။တော့ကြနေညာပိုင်းအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ COVID-19 ရေပေါ်အခြေအနေအရပြည်မြန်မာပိုင်းအစီအစဉ်တွေကိုကြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်နေကြညနေ6:00နာရီခွဲကနေ9:00နာရီအစီအစဉ်ကိုလက်လောမှာယာယီရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9:00နာရီကနေ10:00နာရီနဲ့မနေ့6:00နာရီကနေ9:00နာရီအထိအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီအစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်တော့အစီအစဉ်အားလုံးရှင်လန်းချမ်းမြေ့ကြပါလိမ့်ခင်ဗျာကျွန်တော်ဆက်နိုင်ပ
This program has come to you from the Voice of America, Washington.